Welcome to the Voice of America in Burmese.
ရင်ကျန်းတရားရဲ့မင်္ဂလာနှစ်သစ်ဖြစ်ပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ3ရက်အင်္ဂါနေ့ညပိုင်း 9:20 တိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ 1925-30 နဲ့လိုင်းလမ်းမီတာ 190 တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနင်္ဂလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
အားလုံးအတွက်ငြိမ်းချမ်းတဲ့နှစ်သစ်ဖြစ်ပါစေရှင်ကျွန်မကတော့ဆုမြတ်မှမှာကမ္ဘာတဝန်းနိုင်ငံတော်တော်များများမှမိစုမိဘတွေရိုးရာဓလေ့ထုံးစံတွေနဲ့2019နှစ်သစ်ကိုကြိုဆိုနေကြပါတယ်ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာဒီနှစ်သစ်ကိုအကြိုညာတော်ကလူ3ယောက်ဓာတ်နဲ့ထိုးခံရမှုကိုအကြမ်းဖက်မှုအဖြစ်နဲ့ကိုင်းတွဲဆုံဆန်းနေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကြီးနာပေးပါမယ်ရှင်
ကောင်းပါပါရှင်။ချစ်ခိုင်ပြည်နယ်မြောက်ဦးမြို့နယ်ဖက်မှာဘုံပေါက်ကွဲမှုဖြစ်ပြီးတော့အစိုးရတာဝန်ရှိသူတွေလိုက်ပါလာတဲ့ရင်းနှံချစ်ခိုင်မှုရှိတယ်ဆိုတဲ့သတင်းမှကြားရဖို့ရှိတာကတော့
အရာရှိရင်းနှံလို့ပြောတယ်။အဲ့ဒီအရာရှိရင်းနှံအချက်မှာပေါ့အလွန်မှာကျွန်တော်တို့မြောက်ဦးမြို့နယ်တောင်ပိုင်းနန်းကြနဲ့လောင်းကျက်အကြားမှာပေါ့နော်။အဲမိုင်းပေါက်တွေလို့ပြောတယ်။ဒါနဲ့ချစ်ခိုင်
မြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်ထွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ပြောသွားတာပါ။ပြည်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်နိုင်ငံတကာဆက်ဆံရေးကိစ္စတွေပြည်ရင်းညင်ရိုင်းလုပ်ငန်းစီတွေနဲ့ပတ်သက်ပြီးတော့ဥကြော်ဆန္ဒနယ် VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းတို့နဲ့ရောက်ဆွေးနွေးတင်ပြထားတဲ့သုံးသပ်ချက်ကိုလည်းကြားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစရာနဲ့တရားလေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်စုမြတ်မွန်နဲ့ဒေါခင်စိုးဝင်းတို့ကပြောပြပေးပါအောင်ရှင်။
ကမ္ဘာတဝန်းနိုင်ငံတော်တော်များများမှမိရှုမိဘတွေပြစ်ပေါက်ပြီးတော့2019နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကြီးတိုင်းစခွဲနေရာမှာနှစ်စဉ်လုံနေကြနှစ်သစ်ကူပွဲမှာတော့ဒီနှစ်မှာဒီသတင်းတော့တွေနဲ့သတင်းလွတ်လပ်ခွင့်ကိုထူးထူးခြားခြားဂုဏ်ပြုခဲ့ပါတယ်။နှစ်သစ်ကူချိန်မှာအမြင့်ကနေပြီးတော့အေယာမခရစ်စတဘောလုံးကြီးတဖြည်းဖြည်းကျလာအောင်နယူးယောက်မြို့တော်ဝန်ဘီလ်ဒါဘလာစီယိုနဲ့အတူ Reuters, CNN, Washington Post, New York Times စတဲ့အမေရိကန်ကအထင်ကြီးသတင်းဌာနကြီးတွေကသတင်းတော့တွေကခလုတ်နှိပ်ခဲ့ကြတာပါ။ပြည်ထောင်နိုင်ငံပါရီမြို့တော်မှာလည်းအစိုးရစန့်ကျင်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့မြို့လယ်ကရှောင်းဇလီဇေးလမ်းမကြီးအဖြစ်လူတွေထောင်တောင်းချီလာပြီးတော့နှစ်သစ်ကူကြိုဆိုခဲ့ကြပါတယ်။ပြည်သစ်ပြည်သူတွေကိုစီးပွားရေးအရာပို့ပြီးတော့ကူညီနိုင်ဖို့အစိုးရကကြိုးစားလှုပ်ဆောင်သွားရမယ်ဆိုတာကိုသမ္မတအမနီယယ်မက်ခရွန်ကနှစ်သစ်ကူမင်းငွေစကားမှာအတိအမှတ်ပြုပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာတော့အထင်ကြီးဘရန်ဒန်ဘတ်ခ်မုတ်ဦးကြီးရှိမှဆင်မြင့်ဖျော်ဖြေပွဲတွေနဲ့အတူမိဘန်းတွေပြစ်ပေါက်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလည်းတမိုင်းဝင်ဘစ်ဂ်ဘန်နာယီစင်ချင်းကနေပြီးတော့တကောင်းချင်းမှာနာယီခေါင်းလောင်းထိုးတန်တဲ့အတူနှစ်သက်ကိုကြိုဆိုခဲ့ပါတယ်။နှစ်ရာချီတက်တန်းရှိတဲ့နာယီစင်ကြီးနဲ့နာယီကြီးကိုပြင်ဆင်နေလို့ခေါင်းလောင်းမထိုးဘဲနားထားပေမဲ့နှစ်သက်ကူနေကတော့ထူးထူးခြားခြားခေါင်းလောင်းထိုးခဲ့တာပါ။သိမ်းမြစ်တစ်ဖက်တစ်ချက်မှာလည်းဒီသိမ်းနဲ့ချီတဲ့နှစ်သက်ကြိုဆိုသူတွေလာရောက်ပြီးတော့နှစ်သက်ကိုမိဘန်းဖောက်တာကိုစောင့်ကြိုကြိုဆိုခဲ့ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့ကရင်ပြင်ဒီမှာနှစ်သက်ကူမိရှုမိဘန်းတွေဖောက်ခဲ့တဲ့အပြင်မြို့ထဲမှာဖွင့်ထားတဲ့ရေခဲပြင်စကိတ်စီးကွင်းတထောင်ကျော်မှာဒီနှစ်သက်ကူကြိုဆိုတွေနဲ့ကြိုဆိုသူတွေနဲ့ပြည့်နေခဲ့ပါတယ်။အခြေလေပိုင်းဒေသမှာလည်းဒူဘိုင်းမြို့ကဘတ်ကာလီဖာကမ္ဘာအမြင့်ဆုံးမိုးမျော်တိုက်ကြီးကနေမိဘန်းတွေပြစ်ဖောက်ပါတယ်။ထိုင်းတရုတ်၊ထိုင်ဝမ်၊ဂျပန်၊ကိုရီးယား၊အင်ဒိုနီးရှားစတဲ့အာရှနိုင်ငံတွေမှာလည်းမိဘန်းအလှတွေအပြင်ရိုးရာဓလေ့ထုံးစံတွေနဲ့နှစ်သက်ကိုကြိုဆိုကြပါတယ်။ကမ္ဘာမှာနှစ်သက်ကိုအရင်ဆုံးကြိုဆိုတဲ့နိုင်ငံတွေထဲကဩစတြေးလျနိုင်ငံမှာဆိုရင်လည်းဆစ်နီမြို့ကဒီကမ္ဘာလှည့်ခီးတွေတွေအလားများတဲ့ဆစ်နီဟာဘာစိတ်ကမ်းကြီးနောက်ခံထားပြီးတော့မိဘန်းဖောက်တာကိုတန်းနဲ့ချီသားရောက်စောင့်ကြည့်ပြီးတော့2019ကိုကြိုဆိုခဲ့ကြပါတယ်။အခုနှစ်သက်မှာလည်းဒီကမ္ဘာကြီးမှာရာသီဥတုပြောင်းလဲမှုကြောင့်တက်ရောက်မှုတွေပထဝီနိုင်ငံရေးသဘောထားကွဲမှုတွေလူမျိုးဘာသာမတူသူတွေကြားတိထန်စိတ်နှဲပါလာကြတာနဲ့မညီမျှမှုတွေဆက်ရှိနေအောင်မယ်ဆိုတာကိုကုလသမဂ္ဂကနှစ်သက်ကူနှုတ်ဆက်မှာမိမောင်းထိုးပြထားပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့နယ်လမ်းမကြီးမှာကားမောင်းလာတဲ့လူတစ်ယောက်ကနှစ်သက်ကူပွဲတော်ဆင်နွှဲနေကြတဲ့လူအုပ်ထဲတမင်ကားဝင်တိုက်ခဲ့လို့လူ၈ယောက်ထဲမှနေထိုင်ရာရရှိသွားပါတယ်။တိုကျိုမြို့ရဲ့လူစီကားတဲ့ဟာရာဂျူကူဖက်ရှင်နယ်မြေကမေဂျီပြားကျောင်းသားကတာကေရှိတာလမ်းမကြီးမှာတနင်္လာနေ့ညတကောင်ကျော်နှစ်သက်ကူချိန်မှာလူငယ်တစ်ယောက်ကကားနဲ့လူအုပ်ကြီးတဲ့တမင်ဝင်တိုက်ခဲ့တာဖြစ်ပါတယ်။လူအုပ်ထဲကားနဲ့ဝင်တိုက်ခဲ့တဲ့အဲ့ဒီအသက်20ရွယ်ဝန်းကျင်ရှိတဲ့လူငယ်ကိုတိုကျိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးလူသက်ရန်ကြံစီမှုနဲ့တရားစွဲဆိုထားပါတယ်ရှင်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာနှစ်သက်ကူအကြိုတင်းနှင်းလာနေတော့ကဒီလူ3ယောက်ဓာတ်နဲ့ထိုးခံရမှုဟာအကြမ်းဖက်လို့ရဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီအမှုကိုအကြမ်းဖက်မှုအဖြစ်ကင်တွယ်စုံစမ်းနေတယ်လို့ရဲချုပ် Ian Hawkins ကတင်းနှင်းတော့တွေကိုပြောကြားပါတယ်။ 25年元阿苗达第二股卢达库九万五年盘子差别没，都不得不话撇的是哪股咯？第一家突破标准的七里八五，都过第二轮衰弱的那苗来没漏对八五。曼彻斯特纽卡的维多利亚一差不大有嘛？达内托看亚度都要拆个，那亚股达丹亚瑞内曼彻斯特使用的库马库达贝尼巴的，达第二家搞了也亚西撇比罗不扣嘛？达托丹亚股使用嘛？库达看个比的那使用阿尼库先多话比。 库洛米达托目前开明白了，唐兰也的电话呀，姐姐变变清仓木已经系列路，有啥子也没事不咯？现在会单位系统里个表白嘞，他们没面皮都隆重审查这一段，蓝瑞宝马现在瑞多比罗跟来尼玛撇得落地被他话嘞。
那么，特朗普呢？你对吗？纽克利亚衍生的那里暴露大部分内容，美国人家刚上金正恩啊，表示来吧嘞。特别是美国人说呀，也，该被说战争目的，老比皮阿东的尼布，没见那大物嘞。美国人家刚上也，你对古美国嘛，太多人表示多话嘞。
나는앞으로도언제든또다시미국대통령과마주앉을준비가되어있으며반드시국제나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나가나
ကိုရီးယားနိုင်ငံကြားယင်းဤရဲ့ဆက်ဆံရေးလမ်းစီဥတီနေရာနဲ့ပတ်သက်လို့လေမြောက်ကိုရီးယားကောင်ဆောင်ကသူ့ရဲ့နှစ်သက်ကူးမင်ကိုမှပြောဆိုထားပါတယ်ကိုရီးယားနိုင်ငံပြည်သူတွေကြားစိတ်ရောကိုယ်ပါပူးပေါင်းဆောင်ရွက်ပြီးကိုရီးယားကျွန်းဆွယ်ဟာအငြင်းကြဆုံးနေရာဖြစ်အောင်လုပ်နိုင်ပါတယ်လို့လည်းပြောဆိုသွားပါတယ်ရှင်
VOA American တန် ညဘက် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ 5.19 kHz 15453 5.25 kHz 11803 5.32 kHz 9339 နဲ့ ပထမ နာရီ ဘက်မှာ 190 kHz 15905 တို့ကနေပါ ထုတ်လွှင့်ပေးပါမယ်။
ဒီကုနေ့အင်္ဂါနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ အမေရိကန်ပြည်ထောင်စုမှာယာရုကနေနှုတ်ထွက်သွားတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်နေရာမှာတာဝန်ယူလိုက်တဲ့ယာယီကာကွယ်ရေးဝန်ကြီး Patrick Shanahan ကအမေရိကန်လုံခြုံရေးကိုဆက်ပြီးတော့အာရုံစိုက်သွားမယ်လို့ပြောကြားလိုက်ပါတယ်။ဒမရာထရမ့်နဲ့အမေရိကန်စစ်တပ်အကြီးအကဲတွေရဲ့ခိုင်မာတဲ့ဥဆောင်မှုနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ရှန်နန်ဟန်ဟာဒီယာယီကာကွယ်ရေးဝန်ကြီးတာဝန်ကိုယူနေပေမဲ့သူ့မှာစီးရေးအတွေ့အကြုံမရှိပါဘူး။လေယာဉ်တွေတိစောက်တဲ့ဘိုးအင်းကုမ္ပဏီကြီးမှာအရက်ဖက်နဲ့စစ် ွားတဲ့ဂျင်မက်ဒစ်ကတော့ကျယ်လေးပွင့်ရရေဓာတ်ဗိုလ်ချုပ်ကြီးဖြစ်ပြီးတော့စစ်တပ်မှာအများလေးစားခံရသူတစ်ယောက်ဖြစ်ပါတယ်။ဆီးရီးယားကိုဆေးလွတ်ထားတဲ့အမေရိကန်တပ်တွေပြန်ရုပ်သရေကိစ္စသမ္မတဒေါ်နယ်ထရမ့်နဲ့သဘောထားကွဲခဲ့ပြီးတဲ့နောက်ဒီဇင်ဘာ20ရက်နေ့ကဝန်ကြီးမက်ဒစ်ရာထူးကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတအနေနဲ့သူ့နဲ့သဘောထားတူတဲ့ကာကွယ်ရေးဝန်ကြီးရှိတယ်လို့သူရဲ့နှုတ်ထွက်စာထဲမှာရှင်းသားခဲ့ပါတယ်။
အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတာတရင်းနှစ်ပတ်ကြာလာတဲ့အချိန်မှာအစိုးရဌာနအတော်များများပြန်လည်ဖွင့်နိုင်မယ့်ဥပဒေကိုအတည်ပြုနိုင်မှုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကကြိုးစားနေကြပါတယ်။ဇန်နဝါရီလ3ရက်နေ့မှာလွှတ်တော်သစ်တွေပြန်ဆတဲ့အခါဒီမိုကရက်တွေကအောက်လွှတ်တော်မှာအမတ်အများစုထိန်းချုပ်တော်မှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့် Nancy Pelosi နဲ့အထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer တို့ကဒီဥပဒေကြမ်းကို Republican အမတ်တွေထောက်ခံကြဖို့တနင်္လာနေ့ကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။သမ္မတ Donald Trump ကတော့လူမျိုးရေးအတွက်နေဆက်တတိုင်းကာဖို့လိုတယ်လို့ပြောပြီးကုန်ကျစရိတ်မရရင်ယာယီ3စီဥပဒေကြမ်းကိုလက်မခံနိုင်ဘူးလို့ပြောနေပါတယ်။တဒိုင်းဆောက်ဖို့ကုန်ကျစရိတ်ဒေါ်လာ20ဘီလီယံအတွက်ပထမအထုပ်ဒေါ်လာ5ဘီလီယံပေးဖို့သမ္မတထရမ့်ကတောင်းဆိုနေတာပါ။ဒီမိုကရက်အမတ်တွေဘက်ကတော့နေဆက်လူမျိုးရေးအတွက်ဒေါ်လာ 1.3 ဘီလီယံပဲအတည်ပြုပေးနိုင်တယ်လို့ပြောထားပါတယ်။ယာယီ3စီကိစ္စနဲ့ဆက်တော်နဲ့အင်ဗျူရောကြာသဘောမတူနိုင်ကြတာမှုအစိုးရလုပ်ငန်းတွေဆက်လက်လဲပတ်စရာအသုံးစရာမရှိတော့တဲ့အတွက်ဒီဇင်ဘာလ22ရက်နေ့တည်းကအမေရိကန်အစိုးရလုပ်ငန်းအတော်များများရပ်ဆိုင်းထားတာဖြစ်ပါတယ်။ဒါကြောင့်ဝန်ထမ်း၄သိန်းနီးပါးလာစာမဲ့ခွင့်ယူထားကြရတယ်လို့၄သိန်းကျော်ကလည်းလုခမရသေးပဲအလုပ်လုပ်နေကြရတာဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံကဒီတစိ့တေသကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်အစိုးရရဲ့ချုပ်ကိုင်မှုပုံမတင်းကျပ်လာတာကိုစန့်ကျင်သူထောင်တောင်းချီဟောင်ကောင်လမ်းတွေပေါ်ဒီကနေ့နှစ်သိက္ကူးနေ့မှာထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပေကျင်းအစိုးရလိုလားတဲ့ဟောင်ကောင်အစိုးရကဒီ လွတ်လပ်ရေးလိုလားတဲ့ဟောင်ကောင်အမျိုးသားရေးပါတီကိုနိုင်ငံတော်လုံခြုံရေးအရာဆိုပြီးတော့မတရားအသိဉာဏ်ညာခဲ့တာအပါအဝင်လွတ်လပ်မှုထိန်းချုပ်တဲ့လုပ်ရက်တွေလှုပ်လာတာကိုအမျိုးသားအတိခံမှာဒီမိုကရေစီရေးလှုပ်ရှားသူတွေကစိုးရိမ်လာကြတာပါ။အဲ့ဒီပါတီကောင်းဆောင်တဲ့အတူဆွေးနွေးပွဲမှာဦးဆောင်ဆွေးနွေးခဲ့တဲ့ဒီအနောက်နိုင်ငံသတင်းတောက်တယောက်ကိုလည်းဗီဇာတက်တန်းတိုးမပေးပါဘူး။ဒါအပြင်ဒီမိုကရေစီလိုလားတဲ့လှုပ်ရှားသူတွေကိုလည်းဒေသန္တရရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်မပြုပါဘူး။ဒီကနေ့ချီတဲ့ဆန္ဒပြပွဲမှာလွတ်လပ်ရေးလိုလားတဲ့လှုပ်ရှားသူတချို့လည်းပါဝင်ကြပါရဲ့လူငယ်ကျောင်းသားတွေဥဆောင်ပြီးတော့ထီးလှုပ်ရှားမှုလို့အများသိကြတဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေဟာဟောင်ကောင်မှာ2014ခုနှစ်မှာစတင်ခဲ့ပြီးတော့အပြည့်အဝမျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်
။အာကာသစူးစမ်းလေ့လာရေးတမိုင်းမှာကမ္ဘာကနေအဝေးဆုံးခီးကိုပြန်တက်နေတဲ့ NASA American အာကာသစူးစမ်းလေ့လာရေး Agency ရဲ့ New Horizons လေ့လာစူးစမ်းရေးယာဉ်ဟာနှစ်သင်္ဘောကူးခင်33မိနစ်အလိုမှာ Ultima 2ဆိုတဲ့ဂျိုးသိမ်းလေးကိုပတ်ပြီးပြန်တက်နိုင်ခဲ့တာတွေ့ကြရပါတယ်။ American တရားစု Maryland ပြည်နယ်ရှိ Johns Hopkins တက္ကသိုလ်အသုံးချယူပဗေဒဌာနကသိပ္ပံပညာရှင်တွေဟာအာကာသလေ့လာရေးစိတ်ဝင်စားသူတွေနဲ့အတူ New Horizons လေ့လာရေးစူးစမ်းယာဉ်ဟာကမ္ဘာကနေအဝေးဆုံးကိုစံချိန်တင်ပြန်တက်နိုင်ခဲ့တာကိုစောင့်ကြည့်ခဲ့ကြပါတယ်။နေကနေအလန့်သိပ်ဝေးတဲ့ Pluto ဂျိုးသိမ်းငယ်လေးလိုအေးခဲနေတဲ့ 2014 MU69 ခေါ်Ultima 2လို့အမည်ပေးထားတဲ့ဂျုံငယ်လေးကိုပတ်ပြီး New Horizons အာကာသစူးစမ်းရေးလေ့လာရေးယာဉ်ကအနည်းကနေဖြတ်ပြီးပြန်တန်းနိုင်ခဲ့တာဖြစ်ပါတယ်။စန္ဒီယားအရွယ်ရှိတဲ့ New Horizons အာကာသစူးစမ်းရေးယာဉ်ဟာ2006ခုနှစ်ကလွှတ်တင်ခဲ့တဲ့ဒေါ်လာတန်းစီရာကုန်ကြတဲ့အာကာသစီမံချက်တွေကတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ New Horizons ယာဉ်ဟာ2015ခုနှစ်ကလည်းနေနဲ့အဝေးဆုံး Pluto ဂျိုးသိမ်းသားကိုလေ့လာရေးကြာပြန်တန်းနိုင်ပြီးအချက်အလက်တွေစုဆောင်းနိုင်ခဲ့ပါတယ်။ဒီတစ်စိတ် New Horizons စူးစမ်းလေ့လာရေးယာဉ်ဟာ Plutoတို့တက်တက်သမ6ဘီလီယံကီလိုမီတာဝေးပြီးတော့ကမ္ဘာကနေ6တက်သမ5ဘီလီယံကီလိုမီတာဝေးတဲ့နေရာကိုအရောက်ပြန်တန်းနိုင်ခဲ့တာဖြစ်တယ်လို့ NASA ကပြောပါတယ်2014ခုနှစ်က NASA ရဲ့ Hubble Space Telescope AR မှမှန်ပြောင်းကြီးကနေနေဆက်ကြဝဠာရဲ့ Kuiper Belt လို့ခေါ်တဲ့တတိယရဝင်းအာကာသထဲမှာ Ultima 2ဂျိုသိမ်းလေးကိုစတင်တွေ့ရှိခဲ့ပြီးဒီနှစ်တစ်ခုမှာ New Horizons စူးစမ်းလေ့လာရေးယာဉ်ကပတ်ပြီးပြန်တန်းနိုင်ခဲ့တာဖြစ်ပါတယ်ရှင်
အင်္ဂါနေ့ညပဲထိတ်တန့်ရောက်တဲ့တွင်တွေကိုမဆူမြတ်မွန်နဲ့တော့ခင်ဆိုဝင်းတို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်2019နှစ်တစ်ခုနှစ်ဖြစ်တဲ့ဒီကနေ့မှာပဲရှခိုင်ပြည်နယ်မြောက်ဦးမြို့အနီးကာလမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့အစိုးရတာဝန်ရှိသူတွေလိုက်ပါလာတဲ့ရင်းနှံထိခိုက်မှုရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်။လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအခုနောက်ဆုံးဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့ဆက်သွယ်ဆုံးမထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာပြည်နယ်အစိုးရကရင်တန်းဖြတ်တန်းသွားစဉ်ပောက်ကွဲမှုနဲ့ကြုံခဲ့တာဖြစ်ကြောင်းမြောက်မြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းတာဆိုင်က VOA ကိုခုလိုပြောပါတယ
်အေးဝန်ကြီးချုပ်ရင်းနှန်းလားဆိုတာတော့ကျွန်တော်လည်းအတိအကျမသိဘူးအရာရှိရင်းနှန်းလို့ပြောတယ်အဲ့ဒီအရာရှိရင်းနှန်းအချက်မှာပေါ့အလွန်မှာကျွန်တော်တို့မြောက်မြို့နယ်တောင်ပိုင်းနန်းကြနယ်လောင်းကျက်အကြားမှာပေါ့နော်အဲမိုင်းပေါက်တယ်လို့ပြောတယ်ဒါပေမဲ့ထိခိုက်ကတော့မရှိဘူးမနေ့ကလည်းပဲလမ်းကြောင်းချက်မှာလုံဆွင်းနေရှိနေတယ်လို့ပြောပါအဲဘယ်လိုဖြစ်တော့လဲဆိုတာတော့မပြောတတ်ဘူးပေါ့လေ
ဘုံခွဲတဲ့ဖွဲ့ကိုမသိရသေးပေမဲ့လုံချုံရေးတပ်ဖွဲ့တွေတင်ကြထားတဲ့ကြားကပောက်ကွဲခဲ့တယ်လို့ဦးထွန်းသာစိန်ကပြောပါတယ်မြန်မာတပ်မတော်နဲ့အေးရခိုင်တပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်အခုနောက်ဆုံးဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာတိတိကျကျတော့မသိရသေးပါဘူးပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးကျော်လွင်ကတော့ပောက်ကွဲမှုကြောင့်အစိုးရရင်တန်းကားတစ်စီးထိခိုက်သွားတယ်လို့ဆိုပါတယ်
ကျွန်တော်လေးအဲ့ဒီသတင်းကိုလှမ်းပြီးစိတ်ချိတ်နေတယ်အဲ့ဒါကတော့တိကျတယ်လို့ပြောတယ်ဒါပေမဲ့ဝန်ကြီးချုပ်ကတော့ဘာမှမဖြစ်ဘူးနောက်ကခရယ်အောက်ချုပ်မှုကကထိသွားတယ်ဆိုပြီးကြိုးကြဆိုကြတယ
်ဒီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ပါမပါကတော့တိကျအတိအကျချက်မရသေးဘူးလို့အချင်းလေးကိုသိရှိဖို့အတွက်ပြည်နယ်ဆိုရသတင်းထုတ်ပြန်ရေးဖွဲ့ပြည်နယ်ဆိုရဝန်ကြီးတွေပြင်နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့လည်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးဒီဇင်ဘာ16ရက်နေ့ကရတိတောင်မြို့နယ်ကြောက်တန်းနဲ့သီးဆွဲကျေးရွာနီးတပ်မတော်ပိုင်ကားတစ်စီးကိုရခိုင်တပ်မတော်ဘက်ကဘုံခွဲတိုက်ခတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်တပ်မတော်ရဲ့ဒီဇင်ဘာ9ရက်နေ့ထုတ်ပြန်ချက်ထဲမှာတော့စီရေးပဋိပက္ခဖြစ်ပွားရာဒေတာတွင်မိုင်းပါကွယ်မှုဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်းမှာနိုဝင်ဘာလကုန်ပိုင်းကစပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားရာကြောက်တော်ဘူဒီတောင်ရတိတောင်ဘုံလူကျုံမြို့နယ်တွေဘက်မှာ စစ်ဘေးကြောင့်လထောင်ကျော်တူပွားနေတယ်လို့စစ်ရှောင်တွေအတွက်ရက်ခါအကူအညီပေးရေးမှာခက်တွေ့နေတယ်လို့လဲအကူအညီပေးရေးဖွဲ့တွေကပြောပါတယ်ပြီးကြတဲ့ဒီဇင်ဘာ12ရက်နေ့ကရခိုင်တပ်မတော်ရေးအေးတမ်းမလောင်တပ်ဖွဲ့တီအန်အယ်လီကိုကန်တပ်ဖွဲ့အမ်အန်ဒီအေးတို့ကငင်းချမ်းရေးလုပ်ငန်းစဉ်အတွက်စစ်ရေးနီလန်းရပ်ဆိုင်ပြီးနိုင်ငံရေးနီလန်းရဖြေရှားသွားမယ်လို့ထုတ်ပြန်ချက်တစ်ခုထွ
ကျွန်တော်တို့ရဲ့ဒီဇင်ဘာလကြောင့်ဒေတာခံရွာသားတွေစစ်ဘေးတင်းချောင်းနေရာဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာနိုင်ငံရေးမှာရှင်ခုတော့သတင်းတုံးသက်ချက်ကိုနားဆင်ရအောင်ပါ2018ခုနှစ်အတွင်းမှာမြန်မာနိုင်ငံပေါ်အရေးယူတန်ခါရေးဆိုပြီးအနောက်နိုင်ငံတချို့ဖိအားပေးခဲ့ပေမဲ့လက်တွေ့မှာထိရောက်မှုရှိခဲ့တယ်လို့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအခွင့်အလမ်းတွေပို့ရသွားစေတယ်လို့
ဒီလိုတိုင်းပြည်ကစနေပြီမဲ့တိုင်းပြည်ကိုတကယ်နစ်နာစင်မဲ့စီးပွားရေးအရေးယူတန်ခမှုတွေတော့ဘာမှမတွေ့ရသေးပါဘူးအပြောသာပြောနေကြတာဖြစ်ပါတယ်တခုတော့ရှိခဲ့ဒီစတာဘတ်ကော်ဖီလုပ်ငန်းကမြန်မာနိုင်ငံတွင်းမှာကော်ဖီရှင်တွေဖွင့်မယ်လို့ပြောပြီးတော့မကြခင်မှာပဲအဲ့ဒါပြန်ရုပ်သိမ်းသွားပါတယ်ဒါပေမဲ့ဒီလိုရုပ်သိမ်းတာလည်းပဲတစ်ခါမြောက်ပိုင်းပြည်နာကိုမကျေနပ်လို့တန်ခတ သေးရင်မှပဲဒီရိုဟင်ဂျာကိစ္စကြောင့်ဆိုပြီးတော့မြန်မာနိုင်ငံကိုဒီ GSP ဆိုတဲ့ status ဆိုသူတို့ရုပ်သိမ်းမယ်ဆိုပြီးတော့ပြောကြတယ်။ဘာမှပြီးတော့သွားပြီးတော့လေလာမှုတွေလုပ်တယ်တွေးဆမှုတွေလုပ်တယ်ဒါပေမဲ့အဆုံးသတ်ကြတော့သူတို့ကဒါပြည်ထဲမှာရှိတဲ့ထဲချုပ်လုပ်ငန်းတွေကိုထိခိုက်မှာစိုးတယ်ဆိုတဲ့အခြေအနေမျိုးပဲထောက်ရှုပြီးတော့ဒါအခုချိန်ကြီးမလုပ်သေးဘူးဆိုတဲ့သဘောပေါ့နော်ဟုတ်လ
ားဆိုတော့အနောက်နိုင်ငံတွေကဒီလိုလက်တွေ့တကယ်မလို့နိုင်ပဲနဲ့အေးယူမဲ့ပိတ်ဆို့မဲ့လို့လေးသံပြစ်လေလေဒါမြန်မာနိုင်ငံတော့နစ်နာပါဘောလေပုံလေးအနောက်နိုင်ငံတွေအတွက်လည်းပဲတကယ်တော့နစ်နာပါတယ်ဘာကြောင့်လဲဆိုတော့သူတို့ဝင်မဲ့နေရာကိုတိဥပကပူပြီးတော့ဝင်လာနိုင်တဲ့အခွင့်အလမ်းတွေရသွားတာတွေ့ရပါတယ်အထူးသဖြင့်တိဥဆိုလို့ရှိရင်မြန်မာနိုင်ငံတွေမှာဒီအချိန်မှာပဲအများကြီးထိုးဖောက်ဝင်ရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်လာတာတွေ့ရမှာပါ
အနောက်နိုင်ငံတွေရဲ့လစ်ဟာသွားတဲ့နေရာကိုတရုတ်ကနေပြီးတော့ဝင်ပြီးတော့ဗမာပြည်အရေးမှာဝင်ပြီးပို့ပြီးရင်းနှီးမြှုပ်နှံမှုတွေလုပ်တယ်ဆိုတဲ့သဘောပေါ့ဘယ်အကြောင်းကိုထောက်ချင်ပြီးပြောလို့ရမလဲခင်ဗျာ
အထူးသဖြင့်မြန်မာနိုင်ငံမှာအခုဒီကြောက်ချူအထူးစီးပွားရေးဆုံးလုပ်မယ်ဆိုတဲ့ကိစ္စဒါကျင်သူကအဲ့မှာရင်းနှီးစကန်လုပ်မယ်နောက်ပြီးတော့ကြောက်ချူကူမင်းဆက်တဲ့မိထလန်ပိုက်လိုင်းတွေတော့လုပ်ထားပြီးဖြစ်ပါတယ်ဆိုတော့ဒီလောကတော်တော်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်စီးပွားရေးအဖြစ်သာမကားတာဟာအိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်မဟာဗျူဟာရတရုတ်ကလမ်းဖောက်ဖို့ကြိုးစားနေတဲ့ကိစ္စလည်းဖြစ်ပါတယ်ဒါကိုတကယ်တော့အမေရိကန်လုံးဝမလိုလားပါဘူးဒီကိစ္စကိုသို့တော်လည်းပဲသူတို့ဘက်ကဖိအားပေးမယ်လို့လေသံပူပြစ်လေလေမြန်မာနိုင်ငံကလည်းပဲရတဲ့နေရာအခုညီယူရမယ်ဆိုပြီးတော့တရုတ်ဘက်ကိုပို့ပြီးတော့ကတ်သွားတဲ့သဘောတော့တွေ့ရမယ်ထင်ပါတယ
်ဒီကြောင့်နဲ့ပတ်သက်ပြီးကျွန်တော်တို့ VOA သတင်းတောက်ကလည်းသတင်းပေးထားတာရှိတယ်ခင်ဗျာနော်ဒီရေနံနဲ့သဘောတောင်းကြီးပိုက်လိုင်းစီမံကိန်းဟာအရင်စစ်အစိုးရလက်ထက်မှာကတည်းကသဘောတူစတင်ခဲ့တာဖြစ်ပြီးလက်ရှိအစိုးရလက်ထက်မှာအားလုံးပြည့်ပြပြီးတော့လုပ်ငန်းစတင်လက်ပတ်တာလို့ဆိုရမှာပါဒီစီမံကိန်းအပြင်အရင်စစ်အစိုးရအဆက်ဆက်နဲ့စစ်ဘက်တစ်ပိုင်းအစိုးရလက်ထက်မှာပြတ်မသွားသေးတဲ့နောက်စီမံကိန်းတစ်ခုကလည်းကြောက်ဖြူမှာရှိနေပါသေးတယ်အဲ့ဒါကတော့ကြောက်ဖြူရေနှက်စိတ်ကံစီမံကိန်းပါဒီစီမံကိန်းတွေအားလုံးကိုအမွေခံပြီးဆက်လုပ်နေရတာကတော့စီးပွားရေးနဲ့ကုသံရောင်းဝယ်ရေးဌာနဝန်ကြီးဒေါက်တာတန်းမြင့်ပါ VOA ကတွေ့ဆုံမေးမြန်းခွင့်ရချိန်မှာဒေါက်တာတန်းမြင့်ပြောခဲ့တာအရဆိုရင်တော့အရင်စီမံကိန်းကနေမပြီးပြတ်သေးတဲ့ပြဿနာတွေကိုဖြေရှင်းဖို့တဲ့နောက်လုံးမဲ့စီမံကိန်းမှာဒါမျိုးတွေမဖြစ်အောင်တင်ကန်းစာယူလုပ်သွားမဲ့သဘောမျိုးပဲလို့နားလည်ရပါတယ
်အဲကျွန်တော်တွားတော့ကလည်းဒါဒေသဆိုင်အာဏာပိုင်တဲ့ပြည်သူများနဲ့ကိုယ်ဆက်စစ်ဝင်ဌာနကိုလည်းဒါကိုကျွန်တော်တို့ကတော့အဲဆွေးနွေးတိုင်ပင်တော့လူလူဘက်ကတော့သူတို့ဟိုတော့ဂလီကိုပြည့်တဲ့ကာရီယာတချို့ကိစ္စမှာအပြည့်စုံမရဘူးလို့ကျွန်တော်ပြောပါတယ်ပြောအဲ့တော့ကျွန်တော်တို့ညာလဲကြောက်ဖြူမှာစိတ်ကံလုပ်ရင်ဒါတွေကအလားလာမကောင်းတဲ့ကိစ္စတွေဖြစ်တဲ့ကြောင့်ဒါကိုတော့ကျွန်တော်တို့ဒေချာလေ့လာပြီးတော့တနေ့မြတ်ဖြည့်ရှင်းပေးရမယ့်ကိစ္စဖြစ်ပါတယ်လောလောဆယ်တော့ဒါကျွန်တော်တို့ကဖြည့်ရှင်းပေးနိုင်တဲ့အနေထားတော့မရှိသေးဘူး
Dilo Pierce Shima Bin and Dire Tetanaga, CNBC Sayunaga, Lea Mirunes Sine Tetana, Takurero Mahobau. Jakaigani, the Obigo to Adentare, Sinan and the Wardam with Pipeline Sardinia, Marijo Male, Baby Gama, Madigere Garidui, Pio Bigama, Malo Pedi Rari, Clo Baby Mele, Higa Mata, Pijon, Lo Bigerari, Sare, Tetanari, Shinizeva.
ဖက်ကနေပြီးတော့အလားအလာကိုမြင်လို့အနောက်နိုင်ငံတွေဟာမြန်မာနိုင်ငံကိုတင်းတင်းကြပ်ဖိအားမပေးတာဖြစ်နိုင်ပါတယ်တေဥပကကိုပိုပြီးတွန်းပို့လိုက်လို့ဖြစ်လာမလားဆိုတာဒုစိုးရင်ဟန်တွေ့ရခင်ဗျာဆိုတော့ဒီလိုဖိအားမပေးလေတေဥပကပို့ပြီးတော့မြန်မာနိုင်ငံတွေကိုအရင်ကတည်းပို့ပြီးတော့ယနေ့မြန်မာမျိုးလောက်ပါတယ်မြန်မာနိုင်ငံကလည်းဆင်းရဲနိုင်ငံဆိုတော့ဖြစ်တဲ့ဘက်ကနေပြီးတော့အခွင့်
ညှိခဲ့ရတာပါအရင်ကြီးတွေများလွန်းတယ်နောက်တစ်ခုကအရင်ကြီးတွေဝေမျှထဲရဟာအထူးစားလဲမညှိမညှဖြစ်နေဆိုတော့ဒီကဒီခေတ်ကမှာတော့အတော်လေးချော့ပြီးပြီးတော့လွတ်ခဲ့တယ်လို့ထင်ရပါတယ်ဆိုတော့တကယ်လို့ဒီစီမံကိန်းကြီးသာအောင်မြင်လာခဲ့ရင်ကြောက်ရွံ့ဒေသဟာမြန်မာနိုင်ငံတွေမကဘူးတကယ်ဒီဒေသတွေတစ်ခုလုံးမှာကိုစီပေါ်ရေးအချက်အချာကြီးဖြစ်လာနိုင်တယ်ဆိုပြီးတော့ပြောနေကြတာတော့တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါပေမဲ့လည်းဒီကိစ္စတွေကဒီပြည်တွင်းမှာအချိုးစည်းဘွားပေါ့နော်ဘယ်ချိန်လောက်မှမှပြန်ပြီးတော့ခံစား권ရမလဲဆိုတာကတော့တိတ်ပြီးတော့ရေရာမရှိသေးဘူးပေါ့နော်လောလောဆယ်ဟိုပြည်တွင်းမှာပြောနေကြတဲ့အတန်တွေကတော့လေယာဉ်မြေသိမ်းတဲ့ကိစ္စတွေလေယာဉ်မြေဆုံးရှုံးမှုကိစ္စတွေကြော်ကြေးပေးမှုကိစ္စတွေကတော့တကယ်ပေါ်ပါဟိုပြောနေရရှိရခင်ဗျအဲ့ဒါအပြင်ကိုဒါကဇောကပြောသလိုတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွင်းမှာပို့ပြီးရင်းနှီးမြှုပ်နှံမှုတွေလုပ်တယ်ဆိုတဲ့နေရာမှာလည်းဒီ2018ခုနှစ်အတွင်းမှာထပ်ပြီးတော့ဟိုဖိအားပေးပြီးတော့လူတွေကြားမှာပြန်ပြောလာတဲ့ကိစ္စလေးတခုရှိတယ်ခင်ဗျ။အဲ့ဒါကဥသိမ်းစိန်လက်ထက်ကနေပြီးတော့ရပ်ဆိုင်းထားခဲ့တဲ့ဒီမြစ်စုံရေကာတာစီမံကိန်းဒါတရုတ်နဲ့ပတ်သက်နေတဲ့ကိစ္စပဲ။အဲ့တော့ဒီမြစ်စုံရေကာတာစီမံကိန်းကိစ္စဆိုလို့ရှိရင်အဲဘယ်တော့ပြန်စမလဲ။အဲဘယ်အချိန်မှာပြန်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ပြန်လုပ်မလဲဆိုတာတွေကိုဒေါ်အောင်ဆန်းစုကြည်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာအဲသူတို့လေးလာမှုတွေကော်မရှင်တွေဖွဲ့တယ်ဒါပေမဲ့လူလူကိုချပြတာရေတော့မရှိသေးဘူးဒီအချိန်လေးနဲ့ပတ်သက်ရင်ရောဦးကျော်စာသိင်းနဲ့ဒါတို့အနေနဲ့ကျွန်တော်တို့ကဘာတွေပြောခဲ့ဘူးလဲဆိုတာလေးနည်းနည်းမှတ်ရအောင်ပြောပါဦး
တကယ်တော့ဒီမြေဆုံစီမံကိန်းကိုဒေဝစိတ်မကုန်သေးဘူးလို့ပြောမှာခင
်ဗျ
မြေဆုံစီမံကိန်းကိုသူကအခုခါမှာဒါနောက်တန်းကိုပို့ထားရပေါ့လေမြေဆုံတဲ့အရေးကြီးတဲ့ကြောက်ရွံ့စီပွားရေးစီမံကိန်းကိုသူကပို့ပြီးဦးစားပေးနေရတဲ့အတွက်မြေဆုံကိုခဏလေးဆိုထားတဲ့သဘောဖြစ်ပါတယ်သို့သော်လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစွာရော်ကြီးပေးတာဆိုတော့ဒေဝစိတ်ခရပစံတွေကိုအကြေလဲဆွေးနွေးမှုမရသမျှကာလပတ်လုံးတော့ဆက်လက်ပြီးကြံစည်နေုံပဲဖြစ်တယ်လို့ဒါကျွန်တော်တို့ဟိုအင်တာဗျူးပေးနေကြဂျွန်ဆန်ဒီအမေရိကန်ပြည်ထောင်စုကစင်စင်သူတို့ကနောက်ဖယ်ဒုတိယအကြိမ်ကအခုလိုပြောထားတယ်ခင်ဗျ
ဟုတ်ကဲ့
I don't think the Chinese investor, especially the SPIC, the Chinese investor Omnisome project has forgotten
about it. ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီးလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းကြီးတွေကိစ္စကိုလည်းအပြီးတိုင်းမဖြေရှင်းနိုင်သေးသမျှဒီပြဿနာကရှိနေဦးမှာဖြစ်ပါရဲ့ရှင်
ဥဒနာနပြီးတော့ကျွန်တော်တို့အရေးကြီးတဲ့ခါတည်တည်ငြိမ်ငြိမ်ရလာလားဒီကိစ္စမှာလည်းတရုတ်ရဲ့ပြောကကအတော်လေးဖုံးဖို့လည်းပြောပါလိမ့်မယ
်
အထူးသဖြင့် NCA လို့ခေါ်တဲ့ပြည်လုံးကျအပြည့်အစုံသဘောတူညီချက်ကိုတောင်ပိုင်းအဖွဲ့တွေကအကြံဉာဏ်လက်ခံကြပြီးလက်မှတ်ထိုးရပြီလို့ပြောမယ်။နောက်ပိုင်းအဖွဲ့တော်တော်များများကလက်မှတ်မထိုးကြသေးပါဘူးအထောက်အကူမျိုးရောက
်။
ဒီအဖွဲ့ကအခုလုံးတရုတ်နဲ့နှိစက်နေပါတယ်။ဆိုတော့ဒီညမှာတလောလုံးကတော့တရုတ်ကတွန်းပို့လိုက်ရင်ဒီလူတွေကဒီမြန်မာအနာပိုင်နဲ့သွားတွေ့တာရှိရဲ့နောက်ညင်သွားတယ်။နောက်ဆုံးတင်လို့သိခဲ့ရတာကတော့ဒီညကမြန်မာစစ်တပ်ကလုံအောင်အစီအမံပြုတဲ့အဖွဲ့သုံးဖွဲ့ TNLA တောင်းပလောင်ရဲ့ AA ရခိုင်ရဲ့နောက် Krugan MNDA သူတို့သုံးဖွဲ့ကမြန်မာအစိုးရဖွဲ့စည်းပေးထားတဲ့ဂျင်းဂျန်ရေးအကျိုးဆောင်ဖွဲ့နဲ့သွားပြီးတွေ့ခဲ့ပါတယ
်။
အဲဒီတွေ့ပြီးလို့မကြခင်မှာပဲအခုရဲ့ပိုက်မှာပဲမြန်မာစစ်တပ်တကလည်းဒီဖွဲ့နဲ့စီအပြစ်ခတ်ကိုတစ်ဖက်သက်လေလာခင်းတယ်လေလာတော့ရဆိုင်ထားမယ်လို့ကြီးညာတာတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့ဒါကတော့သတင်းကောင်းပေါ့နော်ဒါပေမဲ့လည်းပြည်တွင်းမှာကသူတို့နေမီတွေခွဲပြီးတော့နောက်ပိုင်းမှာတစ်ဖွဲ့ချင်းစီဟိုဟိုတွေ့ဆုံဆွေးနွေးမယ်လို့ပြောတာ ਈ တော့ရှိတယ်ဒါပေမဲ့ဟိုဒီစစ်ပေးစစ်ဆောင်ပြဿနာတွေကတော့ဆက်ရှိနေသေးတယ်ခင်ဗျဒီကျွန်တော်တို့
ဒီစစ်တပ်ကပြောတယ်အပြစ်အပြစ်ခံရခဲ့ဆဲထားမဲ့ကာလအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ထားတာလည်းရှိတယ်ကျွန်တော်ကဘုံကရန်ကုန်သတင်းတော်ပေါ့နော်အဲ့ဒါလေးတစ်ချက်လောက်ကျွန်တော်ကြည့်အောင်ဟုတ်ကဲ့ကြည့်အောင်ကျွန်တော်အနေဖြင့်ရောက်ပိုင်းစစ်သားတို့ပြင်ပြီးရှေ့မြောက်ပိုင်းစစ်သားတို့ပြင်ပြီးအရှေ့ပိုင်းစစ်သားတို့ပြင်ပြီးအရှေ့လယ်ပိုင်းစစ်သားတို့ပြ
ဒီလာတော့တဲ့ရဲ့ကြီးစစ်စင်ရင်းရဲ့လိုက်စီရေးဆိုင်ရာလှုပ်ရှားမှုများအလုံးကိုရပ်ဆိုင်ပြပါအဲ့တော့ဦးကျော်ဇနာရေတကယ်တမ်းကကြတော့ဒီပြည်တွင်းငြိမ်းချမ်းရေးဆိုတဲ့နေရာမှာအဲတရုတ်ရဲ့
หลวงมุมติยวยไตท้องมุฤดิปาราတော့มั่นน่ะบ่นี่ดาใบแม้ละตะเกรั้งก็တော့ตําหลอเนี่ยดีอี้โหโหลตรุโทก้าวขอจ้ะได้โหตายันตาเล่นตะไก่อภวยติติสะไสสกาเปียวๆหนีหน่ายหน่ายมาเว้ผิดเหมือนซื้อปုံสันမျိုးจนเราอุตุยาละบ่เนาะเออถ้าอ่ะมันมาเว้2018เนี่ยมานักงานไอ้สีบัวยเฉยนี่กูเปียวมาสินเนาะตั่วแต่มูอี้มุบไปมั้ยซื้ออุดามันผิดแค่บ่าวู2018เนี่ยสีบัวยพุ่งชุมหมู่หา
ပြည်တွင်းသတင်းထုတ်လို့မှုစုပေါင်းနဲ့တန်ဖို့ဟာ6.3ရာခိုင်နှုန်းတိုးတက်ခဲ့လို့ကမ္ဘာ့ဘဏ္ဍာကစဉ်းစားအရာပြထားပါတယ်အခုလာမယ့်2019ခုနှစ်အတွင်းမှာ6.3နှစ်အထိရှိနိုင်တယ်ဆိုတော့အရင်ကမမှီတော့လည်းပဲပြင်းထန်ကြာဆင်းသွားတယ်ဆိုတော့မတွေ့ရပါဘူးဒါကတော့ကောင်းတဲ့အချက်တစ်ခုလို့ပြောမှာဖြစ်ပါတယ်
တစ်ဖက်ထောက်ပြောရမယ်ဆိုလို့ရှိရင်တော့ဒီကိန်းဂရန်းနေတဲ့စာ
င်းအတွင်းမှာပဲထူးခြားဖြစ်လာခဲ့တဲ့ဒီငွေစက်ကူပေါ်ငွေဒုကိစ္စငွေပမာငွေကြက်ငွေဈေးနှုန်းကျဆင်းတဲ့ကိစ္စအဲ့ဒါတွေကလည်းတော်တော်လေးတော့ရိုက်ခတ်မှုရှိတယ်ဆိုတော့ဥကြစနာပြောသလိုကိန်းကိန်းနဲ့အရာကတော့နည်းနည်းလေးတော့အားတက်စရာရှိတယ်ဒါပေမဲ့လက်တွေ့အမြင်မှာပြည်သူတွေဘယ်လိုခံစားရသလဲဆိုတာကတော့ဒါပြည်သူတွေအနေနဲ့ပဲကြည့်ရမှာပဲလေဟုတ်တယ်မလား
အဲ့ဒီငွေစက်ကူအတူတူပါလို့အေးအေးယူမကြာပြည်ထရေးနဲ့ဆိုင်မထင်ပါနဲ့အဲ့ဒါကအထွေထွေအုပ်ချုပ်ရေးဘက်မှလည်းပဲကျွန်တော်နောက်ဆုံးတွေ့တဲ့မှုသတင်းအနေနဲ့ပြောမယ်ဆိုတော့အဲ့ဒီမှာလည်းတစ်ချက်ကြားခဲ့ရပါသေးတယ်အဲ့ဒါဘာလဲဆိုတော့ထွေထွေအုပ်ချုပ်ရေးဦးစီးဌာနထွေအုပ်ကိုအရင်တော့ကလို့စစ်တပ်ခန့်ပြည်ထရေးဝန်ကြီးလောက်မှမထားဘဲနဲ့အရသာနိုင်ငံတော်သမ္မတရဲ့လောက်ကိုပြောင်းရွှေ့မယ်ဆိုပြီးတော့ကြေညာချက်လည်းထွက်လာပါတယ်ဒါလည်းပဲ2016ခုနှစ်ကတည်းက NLD အစိုးရတက်လာကြတဲ့ကကြည့်မယ်ဆိုရင် NLD အစိုးရအတွက်အဓိကအောင်မြင်မှုတစ်ခုလို့ပြောရင်ရမယ်ထင်ပါတယ
်ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့
ဒါပေမဲ့လည်းအောင်မြင်မှုဟာဘလော့တိဆက်လက်တရှိခံမလဲဆိုတာကတော့ဒါကျွန်တော်ဘယ်လိုပြောကြမလဲ cautious optimism ပေါ့ဗျာသတိနဲ့စုံကြည့်ရမယ်အခြေအနေပေါ့ခင်ဗျဟုတ်တယ်
ဟုတ်ကဲ့အားလုံးအတွက်ကတော့2019ကိုတော့ကျွန်တော်တို့အကောင်းဘက်ကိုလာမယ်အလားအလာတွေပဲဖြစ်ပါစေလို့ဆုတောင်းအောင်ပါပေါ့ခင်ဗျနော
်ဟုတ်ကဲ့ကျေးဇူးနားဆင်အပိကရရဲ့ပရိသတ်များအလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ2019ခုနှစ်အတွင်းမှာလူရင်းဆန္ဒအဝါဝပြည့်စုံကြပါစေတိုင်းပြည်ငြိမ်းချမ်းတိုးတက်ပါစေခင်ဗျာ
မင်္ဂလာပါခင်ဗျာမင်္ဂလာနှစ်သစ်ဖြစ်ပါစေခင်ဗျာကျေးဇူးတင်ပါတယ
်နိုင်ငံတကာဆက်ဆံရေးကိစ္စတွေအပြင်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဥကြော့ဆန္ဒနဲ့ VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထိုးတို့နောက်ဆွေးနွေးတင်ပြသွားတာကိုကြားခဲ့ရတာပါရှင်။ကျမတို့ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညဉ့်ကျန်းတာရတဲ့နှစ်တင်ညချမ်းဖြစ်ပါစေတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလတရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ2532အပြင်လိုင်းလံမီတာ190ရောကနေည10နာရီအထိဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
မေဂန်ဆိုးရရဲ့လုပ်ငန်းဆောင်တာတချို့ဒီသတင်းပတ်အတွင်းမှာလဲဆက်ပြီးပိတ်ထားမယ်လို့မျှော်လင့်ရပြီးနောက်ထပ်ရက်တွေထပ်ကြောင်းကြားနေပါတယ်အဆိုးရနဲ့လွတ်တော်ကြားအသုံးစိတ်ကိစ္စကြီးနိုင်လို့မရသေးပါဘူးပြီးခဲ့တဲ့သတင်းပတ်ကပဲဒုတိယမြောက်မတ်တမ်းမတ်ရမယ်ရွှေပြောင်းလာသူကလေးငယ်သူမက္ကဆီကိုနယ်ခြားထင်းသိမ်းစခန်းမှာစုံပါသွားခဲ့ပါတယ်အဲ့ဒီမက္ကဆီကိုနယ်ခြားတိုင်းကာရေးကုန်ကြစည်းနဲ့ပတ်သက်ပြီးအဆိုးရနဲ့လွတ်တော်ကြားအငင်းပွားနေကြတာပါ2019နှစ်တကူချိန်မှာအစိုးရလုပ်ငန်းတွေတစိတ်တပိုင်းရပ်ဆိုင်နေခဲ့ပြီးပြန်လည်ဖွင့်နေအောင်စိစက်ညှိနှိုင်းလို့မရဖြစ်နေတာနဲ့ပတ်သက်လို့အစိုးရစီမံကိန်းနဲ့အသုံးစိတ်ဌာနဒါရိုက်တာမစ်မော်ဗန်နီကအခုလိုပြောပါလေ
That's it no more discussion so the discussions have broken down we do expect this
ဒါမှပဲဘာမှဆက်ပြီးတော့မဆွေးနွေးကြပါဘူးဆွေးနွေးပွဲမဖြစ်ခဲ့ဘူးလုပ်ငန်းတွေခေတ္တခဏတော့ဆက်ပြီးတော့ရပ်ဆိုင်နေမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ကြာသာပတိနေ့ဒီမိုကရက်ပါတီဝင်အများစုလွှမ်းမိုးမဲ့အောက်လွှတ်တော်သည်လုပ်ငန်းတွေစတင်ချိန်မှာအစိုးရလုပ်ငန်းတွေပြန်လည်လည်ပတ်ရေးတခုခုတော့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ရွေးချယ်ခံထားရတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်နော့ခ်ဇေကာအခုလိုပြောပါလိမ့
်။ We will not only swiftly pass legislation to reopen government.
အစိုးရလုပ်ငန်းတွေအပြန်ဆုံးပြန်ပြီးလည်ပတ်နိုင်ဖို့တွေမကပါဘူး။အစိုးရအနေနဲ့တာဝန်ယူနိုင်ဖို့အတွက်ပါဥပဒေတွေကျွန်တော်တို့အတည်ပြုသွားပါမယ်
။ဒီမိုကရက်ဘက်ကတည်ပြုပေးတဲ့အသုံးစိတ်မှာနေကြာလုံခြုံရေးတိုးမြှင့်ဖို့ပါရှိပေမဲ့တတိုင်းကာရေးကိစ္စကိုထင်မထားပါဘူး။သမ္မတထရန့်ကတော့ဒီမိုကရက်တီကိုဖျက်သမားလို့ဆွဆွဲသုံးသုံးပြီးတိုင်းကာဖို့အသုံးစိတ်ချမပေးဘူးဆိုရင်တောင်ဘက်နေကြောက်လုံးဝပိတ်ပစ်မယ်ဆိုပြီး Twitter လူမှုကွန်ရက်ကနေဖိအားဆက်ပြီးရေးနေပါတယ်ဒီမိုကရက်မတ်တွေဘက်ကတော့လုံးလုံးလက်မခံပါဘူးဒီမိုကရက်ထဲလွှတ်တော်မှာ Hacking Jeffries က ABC ရုပ်သံကိုခုလိုပြောပါတယ
် This is the same president who repeatedly promised the American peopleThat Mexico would pay.
ဒါကြီးစင်ကုန်ကြစိတ်ကိုမက္ဆီကိုဘက်ကပြီးမှဆိုပြီးတော့ဒီသမရပဲထက်ခါတလဲလဲဂရီပြီးခဲ့တာပါ။အခုဘာမှထိရောက်မှာမဟုတ်တဲ့ဒီဒိုင်းကြီးအတွက်အမေရိကန်ပြည်သူတွေပေးနေတဲ့ခွန်ငွေတဲကနေဒေါ်လာ5ဘီလီယံဆွဲယူဖို့လုပ်နေပါတယ
်။ဝါရှင်တန်မှာနိုင်ငံရေးအရငင်းခုန်နေကြချိန်မှာပဲနေကြထင်းသိမ်းစကမ်းမှာကွာတီမာလာနိုင်ငံကရောက်လာတဲ့ရှင်းနေရွယ်ကလေးငယ်သေဆုံးသွားခဲ့တာကြောင့်နေကြကာကွယ်ရေးကိုအာယုံစိုက်စရာပိုဖြစ်လာခဲ့ရပါတယ်။ဖိလစ်ဂိုမက်စ်အလွန်ဇိုဟာဘိုဆိုးရထင်းသိမ်းစခန်းအတွင်းမှာတခြားထောင်နဲ့ချီတဲ့ကလေးငယ်တွေနဲ့အတူထင်းသိမ်းခံရသူဟာတုတ်ခွေးဖြစ်ပြီးသေဆုံးတယ်လို့ယုံကြည်ရပါတယ်။အကောက်ခွန်နဲ့နေကြာကာကွယ်ရေးဌာနကော်မရှင်နာမင်းကြီးကေဗင်မက်ကလင်နန်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ်။
There are 60,000 people crossing the border each month, each of the last 3 months. That's 30,000 families.
နောက်ပြန်ပြီးခဲ့တဲ့3လအတွင်းနေကြာကိုဖြတ်နေတဲ့သူ6,000လောက်ရှိပါတယ်။မိသားစု3,000လောက်ကလေးငယ်9,000လောက်ဖြတ်နေတာပါ။အခုဆိုရင်ကျွန်တော်တို့မှတ်တမ်းစနစ်ထဲမှာကလေးငယ်2,000လောက်ရောက်နေတာပါ။ဒီစနစ်ကဥပဒေချိုးဖောက်တဲ့အရွယ်ရောက်ပြီးသားသူတွေကိုမှတ်တမ်းတင်ဖို့လှုပ်ထားတဲ့စီးရင်မှာ
နေကြာမှာကလေးငယ်တွေသုံးခဲ့တာနဲ့ပတ်သက်ပြီးသမ္မတထရန့်ကတော့ဒီမိုကရက်တီကိုပဲအပြစ်ဖို့ပါလေ။တတိုင်းသာရှိမယ်ဆိုရင်မှတ်တမ်းမှတ်ရမယ်ရွှေပြောင်းလာသူတွေအမေရိကန်ပြည်ထောင်စုကိုလာဖို့ကြိုးစားရမှာမဟုတ်ဘူးလို့ Twitter ကနေရေးပါတယ်ဒီမိုကရက်တီဘက်ကတော့ဒီရေးသားချက်ကိုခနဲ့ပြီးတော့ပြန်လည်ငြင်းချက်ထုတ်နေပါတယ်ရွှေပြောင်းရောက်လာသူတွေဟာသူတို့နေရခြင်းတန်းပြည်တွေမှာအကြမ်းဖက်မှုတွေဆင်းရဲနွမ်ပါမှုတွေကြောင့်ရောက်လာတာဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာခိုလုံခွင့်လျှောက်ထားခွင့်အကျုံးဝင်သူတွေဖြစ်တယ်ဆိုပြီးပြန်လည်ပြောဆိုနေကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။မ
င်္ဂလာပါခင်ဗျာ။ဤကနေ့ညချမ်းဒိုင်လီလဲအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တူတူတို့ပြောရရင2019မျောလင်းချက်နဲ့ဒိုင်လီလဲအစီအစဉ်မှာဒီလာမယ့်ဇန်နဝါရီလ1ရက်နေ့ဒီဤကနေ့တိကျမှာခင်ဗျာဒီနေ့ဤကနေ့ဇန်နဝါရီလ1ရက်နေ့ရာဆိုလို့ရှိရင်2018ကုန်ဆုံးပြီးတော့2019လည်းဝင်လာပြီဖြစ်ပါတယ်။ဒါကြောင့်ဒီနေ့မှာပုံမှန်တက်ဆက်နေကြတော့ကျွန်တော်ဒီဒိုင်လီလဲအစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျောလင်းချက်တွေစင်ခေါ်ချက်တွေချင်းချောက်မှုတွေနဲ့လာလာကောင်းတွေပါလဲဖြစ်မလဲသုံးသပ်ဆွေးနွေးဖို့ပါ။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးသိန်းတန်းဦးပါဦးသိန်းတန်းဦးကတော့လူခွင့်ရှင်နေကြီးဖြစ်ပါတယ်ဒီရှင်နေကွန်ရက်ကလည်းဖြစ်ပါတယ်နောက်တူကတော့ Equality မြန်မာလူခွင့်ရေးဦးဆောင်တက်ကြွလှူရှာသူဖြစ်တဲ့ဦးအောင်မျိုးမင်းဖြစ်ပါတယ်နောက်တူကတော့ဒီအမှုပညာသမားပါဂီတာကိုနိုင်စောပါသူဟာစာရေးတဲ့စာရေးဆရာတူလည်းဖြစ်ပါတယ်အဲ့တော့လက်တလုံးမှာတော့ကျွန်တော်ဒီ line ပေါ်မှာ2ဦးရောက်နေပါတယ်ကိုနိုင်စောကတော့ဖုန်းခေါ်လို့မရသေးပါဘူးခင်ဗျာအဲ့တော့အရင်ဆုံးကျွန်တော်ကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မျိုးမင်းကြီးကျွန်တော်ဒီလူခွေရင်နဲ့ပတ်သက်လို့အဓိကမေးချင်ပါတယ်ခင်ဗျာပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကာလအတွင်းမှာမြန်မာနိုင်ငံလူခွေရင်နဲ့ပတ်သက်လို့နိုင်ငံတကာကအတော်လေးဝေဖန်တာတွေခံခဲ့ရတယ်ဆိုလိုတာကရခိုင်ပြည်နယ်အရေးကိစ္စမှာကောမီဒီယာနဲ့ပတ်သက်လို့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ရောနောက်တခြားအမျိုးသမီးကိစ္စတွေပါပါပါတယ်ခုနတက်ငယ်ပတင်းဦးပါအဲ့တော့အခုဒီလာမယ့်နှစ်မှာ2019နှစ်မှာကော်မျိုးမင်းအနေနဲ့အရင်ဆုံးကျွန်တော်တို့အပြုသဘောမပြောခင်တော့အာကြုံရနိုင်တဲ့အခက်အခဲတွေစိန်ခေါ်ချက်တွေလူခွေရင်နဲ့ပတ်သက်လို့ဘာတွေများမြင်ထားပါလဲခင်ဗျာ
အဲ့ကျွန်တော်မြန်မာနိုင်ငံ2018အတွင်းမှာတော့မြန်မာနိုင်ငံအတွင်းရဲ့လူခွင့်အခြေအနေကတကပါလုံးကအာရုံစိုက်တဲ့အခြေအနေကိုရောက်ရှိခဲ့တယ်။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဟိုကောင်းမွန်တဲ့ဖြေရှင်းချက်တွေခြိလန်းတဲ့တွေကျွန်တော်မတွေ့ခဲ့ကြဘူး။ဒါကြောင့်မို့2019ခုနှစ်ကတော့လူခွင့်နဲ့ပတ်သက်ပြီးတော့ထပ်မံပြီးတော့ဖြစ်တည်မှုတွေဝေဖန်မှုတွေအရေးယူမှုတွေဆက်လက်ပြီးတော့ရင်ဆိုင်သွားနိုင်တဲ့အခြေအနေမျိုးရှိပါတယ်။အထူးသဖြင့်ကျွန်တော်တို့ဒီကုလသမဂ္ဂရဲ့စိတ်ဝင်စားမှုနဲ့ကုလသမဂ္ဂပါဝင်သောနိုင်ငံတွေရဲ့စိတ်ဝင်စားမှုဟာအယံကိုမြင့်လာခဲ့ကြတယ်။အထွေထွေနီလာခံလူခွေကောင်စီတွေမကဘဲနဲ့လုံခြုံရေးကောင်စီတွေတက်လာပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့အတွက်ဒီပေါင်းစုံပတ်ပေါင်းစုံကကြိုးစားနေတာရှိတယ်။ဒါကြောင့်မလို့လာမယ့်မတ်လ2019မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွေကောင်စီမှဆွေးနွေးမှုကတော့ပို့ပြီးတော့အားကောင်းမယ်ပို့ပြီးတော့ပြင်းထန်မယ်လို့ယူဆတယ်ဗျ။ဘာကြောင့်လဲဆိုတော့ဒီလုံးကဝေဖန်ထားခဲ့တဲ့အချက်တွေကိုကောက်ကောက်ပုံပြန်လဲဖြေရှင်းမှုတွေမရှိသေးဘူးလူခွေရေးဆိုင်ရာအထူးဆောင်ရဆစ်စီအရာရှိကိုလည်းအခုချိန်ထိပြည်ဝင်ခွင့်ပြန်မပေးသေးဘူးနောက်တစ်ခါမှကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေပြန်လဲပြီးတော့ဝင်ရောက်လာဖို့ကိစ္စတွေပြန်လဲပြီးတော့ပေါင်းစည်းရေးလှုပ်ဆောင်တဲ့ကိစ္စမျိုးတွေမှာတိတိကျကျအောင်မလုပ်နိုင်တဲ့အတွက်ဒီအကြောင်းအရာနဲ့ပတ်သက်လို့ကတော့မြမကြီးကကဘာမှာပို့ပြီးတော့ဆွေးနွေးစရာဖြစ်လာမယ်။နောက်တစ်ခုကတော့ကျွန်တော်တို့ပြည်တွင်းဥပဒေပိုင်းမှာပါ။ပြည်တွင်းဥပဒေပိုင်းမှာဆိုပြီးကျွန်တော်တို့2018မှာကလေးသူငယ်ဆိုင်ရာအခွင့်အရေးကိုအမျိုးသမီးပေါ်မှာအကြမ်းဖက်မှုဆိုင်ရာတားဆီးရေးဥပဒေတွေကိုရေးဆွဲဖို့လှုပ်ဆောင်ခဲ့တယ်။ကလေးသူငယ်ဆိုင်ရာအခွင့်အရေးဥပဒေကတော့အခုဆိုရင်ကျွန်တော်ပြည်သူ့လွတ်တော်ကိုကျွန်တော်တို့ရောက်ပြီးတော့အမျိုးသားလွတ်တော်မှာဆွေးနွေးဖို့အတွက်ဒါလေးကတော့ကျွန်တော်လမ်းကြောင်းတစ်ခု။ဒါပေမဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဥပဒေကအခုချိန်ထိပေါ်လောနဲ့ညောနေတော့မယ်။အဲ့တော့ဒီလိုမျိုးကိစ္စတွေမရှိတဲ့အတွက်ကြောင့်မလို့အမျိုးသမီးပေါ်ကြမ်းဖက်မှုထိတိယောက်မကာကွယ်ပေးနိုင်တာတွေတက်ငယ်ပဒိနဲ့ပတ်သက်ပြီးတော့တားဆီးမှုလောက်ဆောင်တဲ့ချိန်မှာအားနေတာတွေနောက်တစ်ခါအမျိုးသမီးနဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့သဘောပေါက်နားလည်မှုတွေအရင်နေတဲ့အတွက်ဥပဒေကိုဆွေးနွေးသည့်တိုင်အောင်တကယ်တမ်းအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုမျိုးစုံကိုကာပါလုပ်နိုင်မှုအတွက်ပါဝင်ပြီးတော့တားဆီးနိုင်မှုအတွက်စိန်ခေါ်မှုအများကြီးကြုံတွေ့ရမယ်နှစ်လို့ကျွန်တော်ကြိုတင်ပြီးတော့ပြောချင်ပါတယ်
နောက်တစ်ခုကလူခွင့်ပညာပေးမှုပါကော်မျိုးမင်းကလူခွင့်ပညာပေးမှုနဲ့ပတ်သက်လို့ဒီလူလူကြားထဲမှာလုံနေခါကျတော့ဒီအများပြည်သူကြားထဲမှာလူခွင့်နဲ့ပတ်သက်လို့ awareness ပေါ့နော်ဒီပညာရမှုအသိပညာသိမှုပေါ့ဒါနဲ့ပတ်သက်လို့ပြောမယ်ဆိုရင်စိန်ခေါ်ချက်တွေဘာမျိုးတွေကြုံနေရပါလဲ
စိန်ခေါ်မှုကတော့အရင်တုန်းကလူခွင့်ပညာပေးမှုကိုဒီစစ်အစိုးရလက်ထက်မှာလုံးဝပိတ်ပင်ခဲ့တယ်အခုအရက်သားအစိုးရလက်ထက်မှာတော့လူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပညာပေးမှုကိုတစုံတရာအတိုင်းအတာပြီးတော့ခွင့်ပြုတယ်။ဒါပေမဲ့ကျွန်တော်ရင်ဆိုင်နေရတာလူခွင့်ရင်းကိုလိုသလိုအတိတ်ပဲဖွင့်ပြီးတော့လူခွင့်ရင်းကိုပုံမှန်မုံတီးအောင်လှုပ်ဆောင်နေတဲ့ဝါဒဖြန့်လူခွင့်ရင်းမုံတီးရေးတိုက်ပွဲကြီးကကျွန်တော်တို့ဒုက္ခရောက်နေတယ်ဗျ။အဓိကဒီလိုမျိုးလူခွင့်ရင်းကိုအပုတ်ချပြီးတော့ကျွန်တော်တိုက်ဆိုင်နေတဲ့ဟာတွေကလည်းဒီဘာသာရေးအရာရောလူမှုရေးရရော တိဆောက်ထားတဲ့အဆောက်အုံနေပြီးလို့ရှိရင်ဒီကောင်းဆောင်တွေကနေလှုပ်ဆောင်တာဖြစ်တဲ့အတွက်ပြည်သူလူထုကြားထဲမှာလူခွင့်ဆိုလို့ရှိရင်အရင်တုန်းကလူတကယ်တန်းလူညီညာကြီးမပြောဘဲနဲ့လူတစုမုံတီးကြီးနောက်တစ်ခါမှကျွန်တော်တို့အမျိုးကုံဇာတိကုံထက်တန်ရှင်တန်ထက်မြက်ကြီးဆိုပြီးတော့ဥတီပြီးတခြားလူမျိုးတွေပေါ်မှာမုံတီးမှုကိုတွားနေတဲ့လမ်းကြောင်းကြီးဒါကြီးကတော့ကျွန်တော်တို့ပြောမယ်တော်တော်ကြီးကိုစုပ်ကတ်ကိုရောက်နေတဲ့သဘောမျိုးဖြစ်နေတယ်လူထုကနေအမှန်ကန်တဲ့ပညာပေးမှုကိုနားမလည်ဘဲနဲ့မာယွန်းရဲ့ဝါဒဖြန့်မှုအောက်မှာတချို့သောလူတွေကကြားရောက်နေတဲ့အတွက်လူခွင့်ရေးပညာပေးမှုပိုင်းမှာအစိုးရကတစုံတရာလက်ရောသည့်တိုင်အောင်ပြည်သူလူထုကလက်ခံမှုပိုင်းမှာနိုင်ငံရေးရေးချိန်ကြီးနှိမ့်နေတယ်လို့လူခွင့်ရေးချိန်ကြီးကလည်းနှိမ့်နေတော့မယ်ဒါက2019မှာဆက်လက်လှုပ်ဆောင်တဲ့လူခွင့်ကာကွယ်စောင့်ရှောက်သူများမလွဲမသွေကြုံတွေ့ရမယ့်အရာဖြစ်တယ်အစိုးရပိုင်းရဲ့ဖိနှိပ်မှုအပြင်ကျွန်တော်တို့ခုနကျွန်တော်တို့ဒီဘာသာရေးယဉ်ကျေးမှုတန်ရအစအဦးတွေရဲ့တိုက်ခိုက်မှုတွေအဲ့ဒီပေါ်မှာဝိုင်းဝန်းဝေဖန်ပြောဆိုမှုတွေကဆက်လက်ပြီးတော့ရင်ဆိုင်ရမယ့်အခက်အခဲတွေဖြစ်နေအောင်ပါပါ
ဟုတ်ကဲ့ကျွန်တော်ခုနကကော်မင်းပြောသွားတဲ့အထက်မှာဒီလူခွင့်ကိုအကာအကွယ်ပေးနိုင်မယ့်ဥပဒေပြဋ္ဌာန်းမှုတွေပေါ့လွှတ်တော်မှာကော်မင်းတို့ကြိုးစားနေရတဲ့ရှိရတော့လက်ရှိလူခွင့်ကိုပြဋ္ဌာန်းပေးနိုင်မယ့်ဥပဒေတွေကိုပြဋ္ဌာန်းပေးဖို့နောက်တစ်ခုကလူခွင့်ကိုအာမမခံတဲ့လူခွင့်ကိုထိပြလိုက်နေတဲ့ဥပဒေတွေကိုဖျက်သိမ်းဖို့ဒီလိုမျိုးဆောင်ရွက်တဲ့နေရာမှာကိုလွှတ်တော်တွေမှာဘယ်လိုများစိန်ခေါ်ချက်တွေကက်ခဲတွေကြုံရပါလဲခင်ဗျ
ကျွန်တော်တို့ဒီလွတ်တော်ပိုင်းမှာဆက်ဆက်ချင်းလွတ်တော်နှစ်နှစ်တွင်းမှာအရက်သလူမှုဖွဲ့စည်းရဲ့အတန်တွေကိုလက်ခံတာရှိတယ်။ဒါပေမဲ့နောက်ပိုင်းမှာလူခွင့်ရေးလှုပ်ဆောင်နေတဲ့သူတွေကိုကြောက်ရွံ့တာမဟုတ်ဘဲနဲ့ဒီလူတတိုင်းပြည်ကိုမငြိမ်မသက်အောင်လှုပ်ဆောင်နေတဲ့သူတွေရဲ့အန္တရာယ်ကိုစိုးရိမ်လာတဲ့အတွက်ကြောင့်မလို့တချို့သောဥပဒေတွေကိုလျှော့ပြရမယ်ဆိုပုံပုံတင်းကျပ်တဲ့အရာမျိုးတွေဖြစ်လာတယ်။ဥပမာငြိမ်းစုစည်းဥပဒေလိုမျိုးကိုကျွန်တော်တို့ကဒီတဲ့ပုံမှုပြီးတော့အခြေခံလူခွင့်ကာကွယ်ပေးတဲ့အဆင့်ကိုတောင်းဆိုပေမဲ့စိုးရိမ်မှုတွေကြောင့်ဒီငိမ့်စုစီဥပဒေကပုံမှုပြီးတော့ကျက်တဲတဲ့အရာမျိုးဖြစ်လာတယ်။နောက်ကအသင်းအဖွဲ့ဒီပေါ်မှာချုပ်ကိုင်မှုပုံပြီးတော့များပြားလာတယ်။အသင်းအဖွဲ့မှတ်ပုံတင်ဆိုင်ရာဥပဒေရမှတ်ပုံတင်ဆိုင်ရာမလူပေမဲ့အခုဆိုရင်တခြားသောလှုပ်ရှားမှုတွေ၊ခွေထိုးမှုတွေ၊လှုပ်ဆော်မှုတွေ၊စူပူအောင်လှုပ်ဆော်မှုတွေနိုင်ငံမငြိမ်သက်အောင်လှုပ်ဆောင်မယ်ဆိုတဲ့အပေါ်မှာစိုးရိမ်တာကြောင့်မဖြစ်မနေမှတ်ပုံတင်ရမယ်ဆိုတဲ့ပုံစံမျိုးတင်းကျပ်မှုတွေဖြစ်လာတယ်။အဲတော့ဒါကကျွန်တော်တို့အရက်တက်လူမှုဖွဲ့စည်းမကောက်ဘူး။နိုင်ငံသားတွေလက်လက်စွာတတင်းရယူခွင့်ထုတ်ဖို့ပြောဆိုခွင့်အသင်းဖွဲ့ဖွဲ့စည်းပုံမှာအခြေခံရကျွန်တော်တို့ထိခိုက်မှုတွေဖြစ်လာတယ်။ဒါကဒီတိုင်းဆက်သွားမယ်ဆိုရင်မြန်မာနိုင်ငံကဟိုရခိုင်ကိစ္စတွေမကဘဲနဲ့တခြားသောအခြေခံလူခွင့်ရေးတွေပါထိခိုက်သောနိုင်ငံဖြစ်ပုံမူပြီးတော့အာရုံစိုက်စရာဖြစ်လာမှာတော့စိတ်မကောင်းစရာတွေ့ရပါတယ်။
ဟုတ်ကဲ့ကော်မျိုးမင်းလီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ရှင်းနေဦးသိန်းတန်းကိုဖိတ်ခေါ်ချင်ပါတယ်ရှင်းနေဦးသိန်းတန်းခုနကော်မျိုးမင်းပြောသွားတဲ့စက်ထဲမှာတရားဥပဒေပြဋ္ဌာန်းရေးကိစ္စပါပါတယ်ခုနပြောမယ်ဆိုရင်တော့လက်ရှိ NLD ဆိုတာတရားဥပဒေစိုးမိုးရေးဆိုတာကိုသူတို့ရဲ့ဟိုဦးစားပေးလုပ်ငန်းတစ်ခုနဲ့လုပ်နေပါတယ်လို့ပြောပါတယ်ဒါပေမဲ့ပြီးခဲ့တဲ့ကာလအတွင်းမှာတော်လီဝေဖန်ခံရပါတယ်နိုင်ငံရေးအဖြစ်စီနောက်တစ်ဖက်မှာပြည်ညင်းတိုင်းကိစ္စတွေလည်းပါပါတယ်အဲ့တော့အရင်ဆုံးတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လာမယ့်2019နှစ်မှာဘယ်လိုမျိုးစိန်ခေါ်ချက်တွေရှိနိုင်လဲဦးသိန်းတန်းရဲ့ခံမှန်းချက်တိကျပါတယ်ခင်ဗျာ
ကျွန်တော်ကတော့2019စိတ်ပူတယ်ကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့လေဘာကြောင့်လဲဆိုတော့2019ဟာဒီရေကောက်ကွယ်အကျူကာလဖြစ်တယ်2010မှာရေကောက်ကွယ်လာတော့မှာအဲ့ဒီခါကျတော့ဒီမှာတိုင်းပြည်ကိုမငြိမ်သက်ဖြစ်စေခြင်းနဲ့အုပ်စုတွေရှိတယ်အမျိုးဘာသာသာသနာကိုအကြောင်းပြပြီးတော့လက်ရှိအစိုးရရဲ့အနေနဲ့ဟန်ချက်ဖြစ်အောင်လုပ်တဲ့သူတွေဟာ2019ခုနှစ်မှာပို့ပြီးတော့အရှိန်မြင့်လာမယ်လို့ကျွန်တော်ယူဆတယ်အခုစနေပြီမိတ်ဆွေများကကလားတွေကတန်တူဘူးပြေးသွားပြီးတော့ဝါရဖြန့်ချိန်မှုတွေတော့တခါလူမှုကွန်ရက်တွေအနေနဲ့လှုပ်ဆော်တာတွေနောက်ဒီကိုလူမျိုးတူချင်းချင်းတောင်မှဘာသာမလူရက်ခါမှာစခြားဘာသာတွေရဲ့ဝိပုကိုရာစောင့်တို့တိုက်ခိုက်တာတွေစတဲ့စုဆော်မှုတွေဟာဘူးပြီးတော့ဟိုဒါကျွန်တော်တွေ့ကြုံရအဆင်ပြေလာမလို့ကျွန်တော်ထင်လို့ရအဲ့ဒီအတွက်တရားဥပဒေစိုးမိုးကဏ္ဍစိတ်ကူပါတယ်နောက်ကျန်နိုင်ငံတော်အစိုးရအနေနဲ့ပြောရရင်တော့ကျွန်တော်တို့ဒီ ICCP ရလို့ခေါ်တဲ့ပြည်ပြည်ဆိုင်ရာလူ့ခွင့်ပြီးတော့နိုင်ငံရေးနဲ့ရက်ဖက်ကိုဆိုင်ရာဥပဒေ ICCP ရလို့ဥပဒေမျိုးကိုဟုတ်ပြတော့လိုက်နာဖို့တော့ဒီမှာကျွန်တော်တို့ထွက်တော့ဘာမှမလုပ်နိုင်သေးဘူးစီးရင်လည်းတော့မပါဘူးလို့ကျွန်တော်ထင်တယ်။နောက်ဒီကဘူအရေးကြီးတဲ့ချက်ကတော့မီးယာနဲ့ပတ်သက်လို့ဒီလိုမီးလာနေရတဲ့ပတ်သက်ပြီးတော့ vacant land မှာဖတ်ပုံတင်ဖို့အတွက်အချိန်ပေးထားတယ်။အဲဒီတတ်မှတ်တဲ့ကာလကျော်လို့ရှိရင်ထောင်ချပြီးတော့ကြားတယ်ဒီပြင်းထန်တဲ့ထောင်တာတွေကြာရေးယူမယ်ဆိုတော့အစိတ်ပိုင်းမျိုးဖြစ်လာတဲ့အခါကျတော့အဲ့ဒါတန်မှန်ဒီလူတွေလည်းလမ်းမမိဘူး။ဟုတ်တကယ်လည်းဝါရဖြတ်ချင်လို့ရတဲ့ဆိုမလုပ်နိုင်ပေတဲ့ပေါ့နော်။မလုပ်နိုင်တဲ့အတွက်တရီပြထားလိုက်တဲ့အခါကျတော့မလူလားအပ်တဲ့နောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာနိုင်တော့ကျွန်တော်ကတော့2019ခုနှစ်မှာရာဥလိစုံကြီးကဏ္ဍအပိုင်းမှာဝ ိုးပို့ပြီးတော့ကြမ်းကြမ်းတမ်းပြင်းထန်တဲ့စိန်ခေါ်မှုတွေပေါ်ပေါက်လာနိုင်တယ်လို့ကျွန်တော်မျှော်လင့်တယ်
ဟုတ်ကဲ့ဦးသိန်းသောခုနပြောသွားတဲ့ထက်မှဒီဥပဒေစိုးမိုးရေးနဲ့ပတ်သက်လို့အာမခံချက်ပြီးနိုင်တဲ့ဥပဒေတွေပေါ့နော်ပြန်လည်မှုကိစ္စတွေတချို့ဖြတ်သိမ်းမှုကိစ္စတွေဒီကိစ္စတွေစောင့်တဲ့အခါမှာလွှတ်တော်တွေရဲ့လူအပ်ချက်ပေါ့အဲ့ဒါနေနဲ့ပတ်သက်လို့သိချင်ပါတယ်ခုနကဦးသိန်းသောထောက်ပြတဲ့ကိစ္စတွေကလွှတ်တော်ကိုယ်က capacity အားနည်းလို့လားလုပ်နိုင်စွမ်းအားနည်းလို့လားဒါမှမဟုတ်နိုင်ငံရေးရာဆန္ဒအားနည်းလို့လားဘယ်လိုမြင်ပါလဲခင
်ဗျနိုင်ငံရေးရာမဟုတ်ဘူးကွာ तू ကကျွန်တော်မြင်တော့ကတော့စနစ်ပေါ့နော်စနစ်လွှတ်တော်ကိုယ်စားလှယ်တွေရဲ့ဒီဒီသိမှုအပိုင်းဒေါ်လာတော့အဲ့ဒီအပိုင်းကဟိုတချို့နေရာတွေမှာလိုအပ်နေတာတစ်ချက်ပေါ့နောက်တစ်ခုကဒီနေရာတွေကိုအကောင့်ဖြတ်ပေါ်ဆောင်ရတဲ့အခါမှာကြံစည်ရရှိတယ်သူတို့ဌာနဆိုင်နဲ့လုပ်ရတာဟုတ်တော်တယ်မဟုတ်ဘူးခုမှဒီညီအုံချမှုညီယာမူဝါဒလို့ဆိုပါဆိုအဲ့တော့ဒီမှာထောက်ရှိတာ90ခုညီသိမှုနဲ့ပတ်သက်လို့ကျွန်တော်တို့တွေကပြင်းပြင်းထန်ထန်ထောက်ကြပြီးတော့တော့ဒီမှာဒီ energy လွတ်တော်ကိုယ်စားလှယ်ကျင်းလာတဲ့အထက်မှာကြောက်စရာကောင်းတယ်ပေါ့ဗျာဒီဥရီတွေဒီတောင်သူလက်သမားတွေရဲ့အင်္ဂလိပ်ခေတ်ကပေးတဲ့ခွင့်ပြုချက်သိမ်းမြှားမျိုးတွေကျွန်တော်တို့ကထောက်ပြခဲ့တဲ့အခါကျတော့ပြီးတော့ဒီအမျိုးသားညီအုံချမှုဘာနဲ့ပတ်သက်လို့ဟုတ်ဒီဌာနကြီးကဖိတ်တယ်တော်တော်ကကုသလေးတွေပါမယ်အဲ့ဒီမှာဝိုင်းဝန်းဆွေးနွေးကြမှုဖြစ်တဲ့ချိန်မှာကျွန်တော်ဘာသွားတွေ့ရလဲဆိုတော့ကျွန်တော်တို့ကပြင်းပြထန်ထန်ထောက်ပြထားတဲ့အခါကျတော့ကျွန်တော်ကတာတိကြီးကနေပြီးတော့သူတို့ကုသလေးဖြစ်စီးရင်တင်တာလက်ခံပြီးတော့မဖိတ်ဘူးအဲ့တော့လက်သိထိုးပြီးတော့ဒီဌာနဆိုင်ရာတွေကသူတို့နဲ့ပတ်သက်တဲ့လူတွေသူတို့ရဲ့မူဝါဒတွေကိုလက်ခံတဲ့လူမျိုးတွေကိုသာပြင်းတော့ခေါ်ပြီးတော့သူတို့ဖြစ်ချင်တဲ့ဥပဒေတွေဖြစ်အောင်လုပ်တာတွေရတယ်အဲ့ဒါတွေကိုတချို့အားတွေကတို့ကတည်းကအလဲနိုင်ကြီးလို့ဖြစ်နေတာဟိုတုတ်ရဲ့လာတဲ့လူတွေရွေရဲ့မူရင်းကိုမသိရဘူးချက်ဥပမာ1990တည်းညီသိမှုတွေကိုပြေမှုကြံနေတယ်ဒါ2012ခုနှစ်အိန္ဒိယမှာကျင်းဟိုတုတ်ရဲ့ဒီညီသိမှုတွေနဲ့ပတ်သက်ပြီးရွေရဲ့ဆူတွေနဲ့ဒီလာတဲ့နေရာကသူတို့အုပ်ချုပ်ရေးဥပဒေဌာနရဲ့အောက်ကအကြံပေးနေတဲ့သူတွေကလာပြီးတော့ရဲသမားတွေရဲ့အခြေခံခွင့်တွေကိုဖျက်သိမ်းတဲ့အင်္ဂလိပ်ခေတ်ကဥပဒေဖျက်သိမ်းရမှုကိုသူတို့မသိဘူးမသိတော့သူကသဘောလို့ပဲဒါလက်သမားတွေကပုံနယ်လို့ထင်တာပေါ့နော်ဟာအခွင့်အမ်းတွေအများကြီးပေးမယ်ဆိုတော့တကယ်ထောင်ချောက်တွေရှိကြတော့ပြနိုင်တဲ့လူမျိုးတွေကိုတွတ်တော်မှလည်းခေါ်မဆိုးလို့ဘူးဆိုတော့အဲ့မှာဒီအစိုးရအဖွဲ့ရန်ညားကိုဒီမောင်းနေတဲ့ဖွဲ့စည်းဥက္ကဋ္ဌဌာနမျိုးတွေကလည်းပဲနော်အတိုက်ခံတို့ယူဆထားတယ်အတိုက်ခံဆိုတော့ဟိုမှန်တော့အဲ့ဒါအစိုးရရဲ့အတိုက်ခံမဟုတ်ဘူးကြာဟိုသူကအရင်ဆုံးရတဲ့လူတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာသူတို့ဝေဖန်ထောက်ခံတဲ့လူမျိုးတွေသူတို့တင်တဲ့ဥပဒေတွေကိုကပြည့်ရပြည့်လုံနိုင်တဲ့လူမျိုးတွေကိုမခေါ်ဘူးလက်သိထိုးကြိတ်ဝိုင်းတဲ့တက္ကသိုလ်ဘယ်လိုပဲကြော်ညာကြော်ညာ
တ
ကယ်မခေါ်ဘဲနဲ့လုပ်တဲ့ပိုင်းကငါအခက်အခဲတွေအများကြီးတွေ့တော့တွေ့နေရတယ်ကျွန်တော်ထင
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုကညီညာရေးနဲ့ပတ်သက်လို့ပါပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်အတွင်းမှာညီညာရေးသိသသာတိုးတက်တာညီညာရေးလုပ်ငန်းစဉ်တွေပေါ်မတွေ့ရတဲ့အပြင်တချို့နေရာတွေမှာဆိုးတဲ့သဘောမျိုးတွေတိုက်ပွဲတွေတော်များပြန်ဖြစ်လာရရှိပါတယ်။ဒါပေမဲ့နောက်ဆုံးနှစ်ချုပ်မှာတော့တက်မရော်ကနေပြီးတော့စစ်စင်ရေးရဆဲတဲ့ကိစ္စမျိုးတွေဖြစ်လာတော့2019မှာညီညာရေးနဲ့ပတ်သက်လို့ဘလူးများယူဆထားလိုက်ပြန်ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဘာတွေစင်ကိုချက်တွေရှိနိုင်လဲ
။စင်ကိုချက်ကတော့ခုနဆရာပြောတဲ့အတိုင်းပဲရှိပြီးသားပေါ့နော်။ဒါပေမဲ့အဲ့တူပဲကျွန်တော်တို့ပြင်ဆင်ချက်ကလေးကတော့ဒီနှစ်ကုန်ကနေဒီမှာတက်မရော်ဘက်ကနေပြီးတော့ Julie Literacy Fire ပေါ့ဗျာ။ဒေသတွေတတ်မှတ်ပြီးတော့ပြစ်ခတ်ရလိုက်တယ်။ဒါကဘယ်ဒီဖြစ်တင်တော့တနိုင်ငံလုံးတိုက်တာနဲ့ဖြစ်တယ်သူကလည်းဘယ်နေရာရိုက်ရနော်ဘယ်တော့ပဲကြာပါသေးနော်ဘယ်တော့ပဲမခံဘူးမကြာဘူးဆိုပြီးစီဘယ်နှအကြီးအကြီးဆုံးပိုင်းပေါင်းလာလေဟာအဲ့တော့ကျွန်တော်တင်တယ်ဒီဘက်ကတမတော်ဘက်ကလည်းအဲ့ဒီလိုဆက်လက်ဟိုညီငယ်ညီပတ်သက်လို့ထိရောက်တဲ့နော်သူ့စုံရှင်းနေမှုတွေလုပ်မယ်ထိရောက်တဲ့အခြေခံရဆိုင်မှုတွေလုပ်ပြီးတော့ရှင်းစစ်တိုးမယ်ဆိုတဲ့သဘောထားမျိုးပြလာတယ်ဟုတ်တစ်ခါလည်းပဲကျွန်တော်တို့ကအချက်အလက်ဒီအချင်းချင်းတိုင်းနာနဲ့ဒီတိုက်တာခိုက်တာတွေရှိတော့ရှိနေတယ်။ဒါဆိုမြင်လာတဲ့အချက်ကတော့ညီညာရေးမှာတပ်မတော်အရေးကြီးတဲ့အနေအထားမှရှိနေတာ။အဲ့တော့အခုတပ်မတော်ကရှိတဲ့လမ်းတို့လာပြီးတော့ဒေသဆိုင်ရာပြစ်ခတ်ရဆဲမယ်ဆိုရင်တနိုင်ငံလုံးပြစ်ခတ်ရဆဲတော့ပိုကောင်းတာမင်း။အဲ့တော့ဒီ2020ကိုရည်စူးပြီးတော့အကုန်လုံးဘက်ကလည်းအားတုံခွန်ဆိုင်ပြီးတော့စူးစမ်းလာကြလိမ့်မယ်လို့ကျွန်တော်2018
2019
က
ငင်းငင်း
ပြုတ်ကောင်းတာလ
ေး
တယ်ကျွန်တော်မျှော်လင့်
နေဟုတ်ကဲ့ခင်ဗျာဦးသိန်းသောဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဂီတာကုနိုင်စောဖိတ်ခေါ်ကြပါလေကုနိုင်စောကစာရေးဆရာလေးဖြစ်တဲ့ခါကျတော့လက်ရှိလူမှုဘဝဖွံ့ဖြိုးရေးနဲ့အနုပညာကိစ္စနဲ့ပတ်သက်လို့ဇောင်းပေးပြီးတော့မေးချင်ပါတယ်လာမယ့်2019နှစ်မှာပြောမယ်ဆိုရင်လူမှုဘဝဖွံ့ဖြိုးရေးအနုပညာကိစ္စတွေမှာဘာတွေကစင်ခေါ်ချက်ရှိနေပါလဲခင်ဗျာ
ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်ဒီကနေ့ရောင်းရတော့ဗျာဆက်ရှိအစိုးရဒီကတမားရယ်ဗျာနိဗ္ဗာန်တမားရယ်လက်ရှိအစိုးရတဲ့ချိန်မှာအများကြီးပြည်သူတွေတက်မလို့ညောင်းနေကြတယ်နဲ့အောင်ပြည်ရယ်မလို့ဒီလည်းကလည်းဆက်ဆင်းရတယ်ဒီကလည်းကလည်းဆက်ဆင်းနေကြတော့ဟိုအစိုးရနဲ့မဆိုင်ရင်လည်းကျွန်တော်တို့ဘက်ကခုနကပြောပြလို့ကနော်ဟို2019မှာပြန်ပြတ်လာဖို့အများကြီးလိမ့်ဆောင်ရမယ်လို့ကျွန်တော်ထင်ပါတယ် မှပေါ့ဟိုကျွန်တော်တို့လုပ်ချင်တယ်ဒါကတော့အကျိုးအမြတ်ဆိုင်နေမလဲအကျိုးအမြတ်ကလည်းဟိုဒါကတော့ဟိုလိမ့်နေတာမျိုးဖြစ်နိုင်တာမသိဘူးနော်ကိုယ်ကိုယ်ပိတ်ချရတဲ့ကတည်းကပြောရတယ်ဒါရအကြောင်းချက်လေးဆိုတော့အဓိက2019ကမျှော်လင့်တာပေါ့နော်ဒါပဲကျွန်တော်ရန်ကုန်မှာဆိုရင
်
ကျွန်တော်တို့အကျိုးအမြတ်တက်ချင်းဆိုတော့လည်းအာဒီကျက်ကအာဒီလေးချင်းတကယ်ဆက်ဖြစ်တယ်ပေါ့နော်။တကယ်ဆက်ဖြစ်မှာကျန်ရင်ငါကျန်ကြီးရန်ကုန်ကြီးကျန်တယ်။တော့ပိတ်လိုက်တဲ့တဘုံကြီးဟိုလိုက်လာတဲ့အခါကျအားလုံးရဲ့အမိညာလေးကျွန်တော်အားလုံးနှမ်းကျက်ဆုံးရှုံးပြီးအဲ့ဒါလေးစားပြီးအဖြစ်ကိုတင်းဆန်းနေဖြစ်သွားတာပေါ့နော
်။
ဒီနေ့ကျတော့ကျွန်တော်က2019မှာဟိုအကျိုးရပိုင်းလေးကျွန်တော်တို့ကဒီဆောက်ကျွန်တော်ကအားလုံးကျေးဇူးတင်ပါတယ်။အမိညာကပါလေပါကျင်တာပေါ့နော်။ဟိုအရင်အစဉ်ဆက်ကအကျိုးရမကောင်းတာလည်းမကောင်းဘူး။ဒါမဲ့မကောင်းတာလည်းတိတိကောင်းတာလေးတစ်ခုရောဟိုဒါပဲလို့လို့ကျူပြီးအစီအစဉ်လေးလုပ်တယ်ဘာလို့ဒီနေ့မဟာဗျာဒါလည်းဒီလိုလဲကျူတင်းပြင်လို့ဟိုဇန်နဝါရီလကျတော့ဆရာပြန်လာပါမယ်ဒီကတော့အစ်မရတယ်မရတယ်လည်းဟိုကျူပြီးပြန်လို့ရတယ်နော်အခုအစကတော့ဒီရက်ချမှတ်တဲ့ချိန်မှာကပ်ပြီးချမှတ်တယ်ဘောဘောလားအဲ့ဒီကပ်ပြီးချမှတ်တဲ့ခါကျအစ်မကအားမလို့နေရတဲ့အချိန်လေးနှစ်နှစ်သုံးနှစ်ဖြစ်လာတဲ့ခါကျတော့ကျွန်တော်2019မှာလည်းအစ်မကများရဟိုကြောက်နေတယ်ဘောအခုရရအခုရတော့လို့ဒါပေမဲ့ဆက်ပြီးဒီရက်ကိုစိုက်ထူးသေးတာလေးရောက်ပြီးတော့ဟိုတပတ်လောက်လုံးမှာစိတ်ချတာမျိုးတော့ဒီလိုကြောင်လို့ကျွန်တော်အစိုးရပိုင်းပြောပြမှာလဲကျေပြီးလိုက်တာအရင်ကတည်းကမှကော်မတီတွေရှိတယ်ဘိုးဘွားဖွဲ့တယ်ကျေပြီးလိုက်တယ်အဲ့ဒီလိုအခုကျွန်တော်အခုလက်ရှိအမိကမှမပြောနေတာလဲဘူးမကတ်ပြီးလိုက်တဲ့အစိုးရကလည်းမဖြစ်စေချင်တော့ကျေပြီးပြန်လို့ဒီကြလို့ဘာလို့ဒီမပြောရှိတယ်ပါပြောရှိတယ်ဘာလို့မလုပ်ဘူးလားဆိုတော့ခုနကပြောနေဒီကဒီနိုင်ငံနဲ့လုပ်လို့ဒီလေခုနကအရှိန်ကြီးပြောရတာဒါကြောင့်ကျွန်တော်ပြောတတ်ပါတယ်ဒီနိုင်ငံနဲ့ပတ်သက်ပြီးကျွန်တော်ဒီကမှလည်းရပ်ကောင်းလို့လုပ်လို့ဆိုလို့ဒီခုနကချိန်မပေးနဲ့ဒီခုနကအနောက်ဆက်ပြီးနေတယ်လေဟိုဒီကတော့မဟုတ်ရတယ်မထင်ဘူးကောင်းလို့ထွက်ရတာတမဲဆိုရင်းထွက်ရတယ်ဒါပေမဲ့ဒီလိုဖြစ်ရင်ဒီကောင်တွေကလည်းတခါမှမပွားလို့ဘူးဒီအဲ့ဘာဖြစ်လဲဆိုတော့အစိုးရကောင်းကောင်းမတည်ဆောက်တယ်မထင်ဘူးဒီကလည်းကလည်းတိကျစီစဉ်နေဆိုရင်အစိုက်ထုံနေပြီးစပါမယ်ဒီရင်ထွက်ပြတဲ့တူလေနေရာပေးတာစပီမာကိုကြည့်ကြအောင်နော်အဲ့ဒါဆိုရင်နှစ်ခေါက်စပီမာဒီကတော့မားတွေရဲ့ပြည့်တက်မှုကအလိမ့်ရဲ့လက်ကပြည့်တက်မှုကအစိုးရကပူပေါင်းပြီးလုပ်ရမယ်ပြည့်တက်လာမယ်လို့ကျွန်တော်တို့ထင်ပါတယ်ဒီလိုမျိုးပဲနှစ်ခေါက်လေးလို့ဟိုငါတို့တာတီထွက်ကြတဲ့လူကငါတို့ဒီဆိုရတော့ဘာလို့လဲတော့ကျွန်တော်တို့ဒီလိုကမှလည်းပါတီဆက်ဆံနေဆရာတို့ရုံးကြီးတို့ဆက်ဆံနေမယ်မဆက်ရင်လည်းအများကြီးပဲကျွန်တော်တို့ကလည်းပါတီရင်းလည်းမဟုတ်တော့ဘူးအမှန်တရားပြောနေလူတွေဖြစ်တဲ့ဒီလိုတင်ဆက်ပြီးတော့အစိုးရနေနေနှစ်နှစ်သုံးနှစ်လောက်ကြားကြတဲ့အမှားကိုရန်ကုန်မြို့နေနဲ့ဒီတစ်ခါတော့ချိန်ပြီးရလို့ပါနောက်စီကားနေတယ်တကယ်စီကားနေတယ်မစီကားနေတယ်မစီကားနေတယ်ချိန်ပြီးရထွက်ကြပြီးတော့လည်းမိမလိုက်ကြနေတယ်ဟု
တ်ကဲ
့နောက်2020အတွက်ဘာလာမကောင်းပါဘူးဆိုတော့ကျွန်တော်တို့ကချိန်ပြီးတတိပြပါလဲဒီအားလုံးညွန်နေတဲ့အစိုးရကဖောင်းပြေရှင်နဲ့ကိုယ်လာလာအများကြီးကျက်စီနေအစိုးရပါအဲ့တော့မြန်မာရလေးပဲမင်းလေးသူပြီးချပေးကျွန်တော်တို့လည်းမလုပ်တဲ့နဲ့ပြည်ရင်းဆိုလည်းမလုပ်တဲ့နဲ့ချိုးပြရမှာနော်ဟုတ်
ကဲ့ဒါကိုကโอเคကိုနိုင်စောဒါအနုပညာကိစ္စပေါ့အနုပညာကိစ္စပေါ့ကျွန်တော်တစ်ဖက်မှာကိုနိုင်စောတို့ကနေတကာလှည့်ပြီးတော့ဂီတလုပ်ငန်းတွေလုပ်နေတယ်ဆိုတော့လူမှုဘဝနဲ့ပတ်သက်လို့ဖွံ့ဖြိုးမှုတွေဒီအစိုးရလက်ထက်မှာဖြစ်ဖြစ်ပေါ့နော်အခြေအနေတွေကကိုနိုင်စောတို့မျက်မြင်တွေ့ခဲ့မှာပဲအဲ့တော့2019နှစ်မှာဘာတွေများမျှော်လင့်မိလဲလူမှုဘဝတိုးတက်မှုနဲ့ပတ်သက်လို့
ပေါ်လို့ရတဲ့ကံကအနေနဲ့ရေးမှုချော်ပြီးလို့ဆိုတဲ့စကားတော့ကျွန်တော်ပြောရတာကျွန်တော်ကြည့်လို့မနေတော့မှပြန်လာခဲ့ရတယ်။ဒါမှမဟုတ်ဒီကဒီတရားဒီနေ့မှဟိုပြောရမယ်။ဟိုဒါကတော့ CI တဲ့ရလူရိုက်ကြည့်ပါကျွန်တော်မပြန်ပါဘူး။တက်စီလေးတွေတက်တယ်။တက်တယ်ကျွန်တော်ပဒိစ္စကြီးကအားလုံးအရင်ပြန်လေကြတယ်။ငါတို့ဒီလိုဖြစ်နေတယ်။အခုတော့ဒီနေ့တော့အခုဒီရရတွေဆေးဆူလောက်ကြပါလား။အဲ့တော့ဟိုပြောနေတယ်ကမင်းရဲ့ပြန်ချောင်းလိုက်လာပြီလို့ထင်ပါတယ်။သူတို့ဟိုအားလုံးပြန်နိုင်ပြီလို့ဒီနေ့တော့ပြောနိုင်ပြီနော်။ဒါနဲ့ခုနကတည်းကဒီကပြန်ပြီးတော့ပြောရင်းထားတယ်ညာရောရောက်ဖို့ဒီနေ့ဒီကြပါသေးတယ်နော်။အခုတက်စီကြီးတွေပြန်ကြပါလေဆိုတော့အစိုးရလေးတွေကြားတယ်ဒီကဘာကြီးကြီးတွေဒီနေ့တော့ပြောနိုင်အောင်ပြေးကြရဲမီးရရဆိုအဲ့ဒီနေ့မှလည်းဒီဒီနေ့ပြောနိုင်တာပါလေကျွန်တော်ပြည့်တလောက်ကျွန်တော်တော့ဟိုပြောရမ်းလည်းကောင်းလာတယ်လူကြီးဘွားတွေလည်းကျွန်တော်ပြောရမ်းဆိုရင်အရင်ကောင်းတယ်အဲ့တော့အစိုးရကောင်းလာတယ်ကျွန်တော်အားကြီးကြည့်ပါလေဒီလိုကြောင့်ငွေတွေတော့နေတော့တက်စီတွေကအားကြီးကြည့်ရပါလေအမှတ်ကြီးမရှိအောင်လည်းစီစဉ်လိုက်တာလည်းကျွန်တော်ပြည့်ရပါလေပေါ့အဲ့တော့ဒီလိုဘဝနဲ့တက်တယ်အမြင်အောင်မှာတော့ဟိုအပေါင်းလက်ခဏာတောင်းတယ်ဆိုတော့ပြည့်ရပါလေ
ဟုတ်ကဲ့ခင်ဗျာကုနိုင်စောကြီးကျေးဇူးပါခင်ဗျာကျွန်တော်တို့ချိန်နဲ့တိတ်မြောက်တော့ဥသိမ်းတန်းကိုကျွန်တော်မေးချင်ပါလေဥသိမ်းတန်းကအခုလက်ရှိဒါပေမဲ့2019ခုနှစ်အတွက်ချိန်ဆောင်မှုတစ်ခုရှိတယ်ဆိုရင်ဘယ်လိုကိစ္စမျိုးကိုပြောချင်ပါလဲခင်ဗျာဘယ်ဟာတွေလို့မြင်ပါလဲ
အဓိကတော့ဒီဘက်ကနေပတ်သက်ပြီးတော့ဘာသာရေးလူမျိုးရေးစုံစော်ပြီးတော့ပြဿနာတက်အောင်လုပ်မယ့်အန္တရာယ်အရေးကြီးဆုံးဖြစ်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါအဲကျွန်တော်ကတခုဘာသာရေးလူမျိုးရေးအပြင်တခြားကိစ္စငင်းငယ်ရင်းနဲ့ပတ်သက်လို့ဘယ်လိုရှိမြင်ပါလဲ
ငင်းငယ်ရင်းကခုနကကျွန်တော်မျှော်လင့်တယ်ဗျာငင်းငယ်ရင်းကအခုရှိနေတဲ့တိုးလာခုလာဆိုတော့ဒီငင်းငယ်ရင်းဆွေးနွေးနေတဲ့ဘက်မှာဒီအစိုးရရဲ့တွတ်တော်ရဲ့ဒီကမ္ဘာတော်ရဲ့ဆိုတဲ့အပိုင်းကတိတ်မကွာဘူးဗျာတပတ်တည်းအကြီးကြီးကိုလည်းနိုင်ငံပါတီတွေပါတယ်ဆိုတော့အဓိကငင်းငယ်ရင်းဆွေးနွေးတက်ကကမ္ဘာတော်နဲ့ကျွန်တော်တို့တပတ်ကဒီအကြီးကြီးကိုပေါ့နော်တိုင်းနာတဲ့နိုင်ငံကြီးဖြစ်တယ်အဲ့ဒီဘက်မှာပိုအဓိကကြားတဲ့ဘက်ကကမ္ဘာတော်ဘက်ကဖြစ်တယ် တက်ပြတ်ကအခုလိုယူနီပေဆိုရပေါ့ဗျာအပြစ်ခတ်ကိုဒေတာတချို့မှာရန်ဆဲပြလိုက်တာဆိုတော့အပြစ်သဘောဆောင်တဲ့လက္ခဏာဖြစ်တယ်အဲ့ဒီကနေပြီးတော့တနိုင်ငံလုံးတိုက်တာနဲ့ပူဆောင်တာအောင်လုပ်နိုင်တယ်ဆိုရင်ပို့ပြီးတော့ကောင်းလာမယ်အဲ့တော့ဒီဟာကတော့ကျွန်တော်အရင်နဲ့စာရင်အပေါင်းလက္ခဏာဖြစ်တာလို့ပြောနေတယ်နောက်တစ်ချက်ကတရုတ်ပြည်ကခုနကခပါတစင်းလမ်းတွင်တော့ OBU ဟာမပေါ်လာတဲ့အပေါ်မှာသူ့ဘက်ကသူ့ဘက်ကနေပြီးတော့တရုတ်ကငင်းချမ်းကြီးလူလာခြင်းနဲ့လူလာတဲ့အနေအထားပေါ့ဗျာသူ့အနေအထားအရမလို့မဆောင်တာဘူးသူလူအပ်နေပြီသူ့ဘစ်ပေါ့ဗျာဖြစ်တာကြီးဆက်လာကြတော့တရုတ်ကလည်းပါပြီးတော့ဒီထဲမှာပါဝင်ပြီးတော့ participate လုပ်တိုးနိုင်ပြီးတော့ပြောနေတယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့ခု deadlock ဖြစ်နေတယ်ငင်းချမ်းကြီးဖြစ်စင်ကြီးက2019မှာ2018တည်းပို့ပြီးတော့ကောင်းလာမယ်ကျွန်တော်တခုချင်းနဲ့မပြောလဲနဲ့
ဟုတ်ကဲ့ခင်ဗျာကိုဦးသိန်းအောင်ကျေးဇူးပါကျွန်တော်ကိုအောင်မျိုးမင်းကိုနောက်ဆုံးမေးချင်ပါတယ်ကိုအောင်မျိုးမင်းခုနကကျွန်တော်ဝေဖန်သွားတာတွေလည်းရှိပါတယ်အဲ့တော့2019အတွက်အလားအလာကောင်းနေဆိုရင်ကိုအောင်မျိုးမင်းဘာတွေများမြင်မိပါလဲခင်ဗျာ
အလားအလာကောင်းကတော့ခုနကဒီငင်းချိုင်းနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကနေဒီတက်နိုင်ပြီသူတို့အပြစ်ခတ်ရဲဆဲမယ်ဆိုတဲ့ကြေညာချက်ကကျွန်တော်တို့အတွက်အလားအလာလေးဖြစ်တယ်အဲ့ဒီတခုကတော့ကျွန်တော်တို့စိတ်ထဲမှာနည်းနည်းမျှော်လင့်ချက်ရှိတာပေါ့နော်ဒါပေမဲ့စောင့်ကြည့်ရမယ့်အနေအထားတော့အများကြီးရှိနေတော့မှာပဲဒါပေမဲ့ကျွန်တော်စိတ်ထဲမှာစိုးရိမ်နေတာတခုပြောမယ်ဆိုရင်တော့ဒီလက်နက်ကင်ပြည်ပက EAW ကြားထဲမှာပဲတိုက်ပွဲတွေအများကြီးဖြစ်နေတယ်ဖြစ်နေတဲ့အချိန်မှာအဓိကခံရတော့ဘသူပဲဖြစ်ပွဲဖြစ်ဖြစ်ခံရကီတူလူတူပဲဖြစ်တယ်အခုဆိုရင်ကျွန်တော်တို့တက်အင်အားစုတာတွေနော်ရွာစီရွာသားတွေကိုကျွန်တော်တို့ဒီစစ်သားဖြစ်ခေါ်တာတွေမိုင်းပန်လို့ဒေသမျိုးမှာဆက်ဖြစ်နေတာကျွန်တော်တွေ့ရတဲ့အတွက်ဒါလေးတခုကတော့ကျွန်တော်တို့တော်တော်စိုးရိမ်ပါအဲ့တော့စစ်ဆိုတာဘယ်သူပဲတိုက်တိုက်ကျွန်တော်တို့ပြည်သူလူထုရဲ့ဒုက္ခရောက်ပါတယ်ဒီစစ်ကိုကျွန်တော်တို့သွားဖို့အတွက်ရက်တက်နိုင်ဖို့အတွက်ငင်းကြိုက်ဖော်ဆောင်မှုလမ်းကြောင်းကိုအမြန်ဆုံးသွားဖို့လည်းကျွန်တော်တို့ဆုတောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲဒီလက်စီစဉ်ချင်းလက်ဆီသွားလို့ပါပေါင်းဆွနေပြီတဲ့ဥအောင်မျိုးမင်းဥသိန်းတန်ဦးနဲ့ဥနိုင်စောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရရှင်ဒီအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာဒဲဒီလက်စီစဉ်ဒီမှာကျွန်တော်ကပြီပါခင်ဗျာ
တော်တော်မဆူမွန်တဲ့အတူကိုသားညုံအစီအစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြံနေသေးတဲ့အချိန်တွင်တင်အချင်းချုပ်ကိုမဆူမြတ်မွန်ကပြောပြပေးပါဦး။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကြီးတိုင်းစကွဲနေရာမှာနှစ်ဆင်လုံနေကြနှစ်တကူပွဲမှာသတင်းတောက်တွေနဲ့သတင်းလွတ်လပ်ခွင့်ကိုထူးထူးခြားခြားဂုဏ်ပြုခဲ့ပါတယ်။နှစ်တကူချိန်မှာအမြင့်ကနေပြီးတော့အေယာမခရစ်စတယ်ဘောလုံးကြီးတဖြည်းဖြည်းကျလာအောင်လို့နယူးယောက်မြို့တော်ဝင်တဲ့အတူ Reuters, CNN, Washington Post, New York Times စတဲ့အမေရိကန်ကအထင်ကြီးသတင်းဌာနကြီးတွေကသတင်းတောက်တွေကခလုံနှိပ်ခဲ့ကြတာပါ။အရှအရှိအလေပိုင်းနဲ့ဥရောပနိုင်ငံတွေမှာလည်းမီရှူမီပန်းတွေရိုးရာဓလေ့ထုံးစံတွေနဲ့နှစ်တကူကြိုဆိုခဲ့ကြပါတယ်။ဂျပန်နိုင်ငံတိုကျိုလမ်းမလေကြီးမှာဒီကားမောင်းလာတဲ့လူတစ်ယောက်ကနှစ်တက်ကူပွဲတော်ဆင်နွှဲနေတဲ့လူအုပ်ထဲကိုတမင်ဝင်တိုက်လို့၈ယောက်ထက်မနည်းဒဏ်ရာရသွားပါတယ်။ဒီလူစီကားတဲ့ဟာရာဂျူကူအရက်ကမီဂျီဖျားဆောင်သားမှရှိတဲ့ဒီတာကေရှိတာလမ်းမကြီးမှာတနင်္လာနေ့ညတကောင်ကျော်နှစ်တက်ကူချိန်မှာလူငယ်တစ်ယောက်ကားနဲ့ဒီလူအုပ်ထဲကိုတမင်ဝင်တိုက်ခဲ့တာပါ။အသက်20ဝန်းကျင်အရွယ်ရှိတဲ့လူငယ်ကိုတိုကျိုရဲတပ်ဖွဲ့ကဖမ်းဆီးထားပြီးတော့လူတက်ရန်ကြံစီမှုနဲ့တရားစွဲထားပါတယ်။ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာနှစ်တက်ကူအကြိုတင်းလာနေတော့ကလူ3ယောက်ဓာတ်နဲ့ထိုးခံရမှုဟာဒီအကြမ်းဖက်လုပ်ရဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါရယ်ဒီအမှုကိုအကြမ်းဖက်မှုဖြစ်နေကိုင်းတွဲစုံစမ်းနေတယ်လို့ရဲချုပ် Ian Hopkins ကသတင်းကြောက်တွေကိုပြောကြားခဲ့တာပါ25နှစ်အရွယ်အမျိုးသားတယောက်ကိုလူတက်ဖို့ကြိုးပမ်းမှုနဲ့ဖမ်းဆီးထားပေမဲ့သူဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောစင်းမရှိပါဘူးအခုလိုမျိုးဓာတ်ထိုးမှုဖြစ်ပေမဲ့ထောင်မရေးသတင်းတွေအရကြကြပြန့်ပြန့်ချင်းချောက်မှုရန်အန်ဒီရဲ့ရှိတယ်လို့ယူဆစရာမရှိဘူးလို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်မြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့အမှန်တရားအခက်အခဲတွေကိုဒီအမှန်တရားနဲ့တရားမျှတမှုကိုလက်ကင်ထားဖြေရှင်းကျော်လွှားနိုင်မယ်လို့သမ္မတဦးဝင်းမြင့်ကနှစ်တက်ကူနောက်ဆက်မင်းကွန်ပြောကြားပါရယ်အစိုးရရဲ့ငြင်းချရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပြည်သူတွေပုံမပါဝင်ဖို့လဲတမရကတိုက်တွန်းပါရယ်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လာရဲ့နှစ်တက်ကူစကားမှာတော့ဒီဘဝတိုးတက်ရေးနဲ့အေးအေးချမ်းချမ်းနေထိုင်စားသောက်လိုကြတဲ့အားလုံးရဲ့ဆန္ဒပြည့်စုံဖို့တမရအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ပြောကြားထားပါရယ်ရှင်
တဲ့အချင်းချုပ်ကိုမဆုမြတ်မွန်ကျင်းညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia El Sayed ဖြစ်ပါတယ်။ PO American အတမ်းမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့ကနေဖိုင်ယူနာဆက်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
Thank you. This program has come to you from the Voice of America, Washington.